Welcome to the Voice of America in Burmese.
Mingla wa shin. VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ8ရက်အင်္ဂါနေ့ညပိုင်းအစည်းအဝေးတွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51လိုင်းလက်မီတာ190 kHz 1505အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစည်းအဝေးတွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။ယူကရိန်းနဲ့ဆက်သွယ်ပြောဆိုမှုကိစ္စအောက်လွှတ်တော်မှာခေါ်ယူမေးမြန်းတာကိုလက်မခံဖို့ဥရောပဆိုင်ရာအမေရိကန်တန်မတ်ကြီးကိုအမေရိကန်နိုင်ငံသားကြီးဌာနကညွှန်ကြားထားပါတယ်။စနပြပွဲတွေအရှိန်မြင့်နေတဲ့ဟောင်ကောင်ရင်းနဲ့ပတ်သက်လို့တော့ဟောင်ကောင်အုပ်ချုပ်ရေးမှူးကကိုယ့်ဘာသာကင်တွယ်ဖြေရှင်းနိုင်ဖို့အခိုင်အမာယုံကြည်တယ်လို့ပြောပေမဲ့လည်းတရုတ်အကူအညီမယူဘူးလို့တော့ယတိပြတ်မပြောသေးပါဘူး။ဒီလိုထိတ်တဲရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့အတူဖျက်ပြပေးပါမယ်ရှင်။
အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မောင်တော်မြို့နယ်မြောက်ပိုင်းတာယာကုန်းရခိုင်စခန်းမှာလက်ပစ်ဘုံပောက်ကွဲခဲ့တဲ့အကြောင်းမောင်တော်လူမှုကူညီပေးရေးအဖွဲ့ဝင်တို့ကပြောပါတယ်
။အခုလက်ရှိကျတော့နိုင်ငံရတဲ့3ယောက်ပေါ့နော်။အရာရှိရလဲပါတာပေါ့။ဟိုမောင်တော်ဆီခန့်မှာအခုရမယ်ကြီး။နိုင်ငံအချင်းကျတော
့ဒါပေမဲ့လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရကတော့အဲ့ဒီရခိုင်စခန်းနာမည်မကြဘူးဘူးလို့တုံ့ပြန်ထားတာနဲ့အတူထုတ်လွှင့်ပေးသွားမှာပါရှင်။တခါရခိုင်ပြည်နယ်ထဲမှာခြေနေတွေကိုအစိုးရကလစ်လူရှုမထားဖို့အတွက်ရခိုင်လူငယ်မျိုးဆက်တဲ့အဖွဲ့တွေစုပေါင်းပြီးတော့တောင်းဆိုစေ၅ချက်ကိုထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံအပါအဝင်ဒေသရင်းမှာဝက်တုတ်ကွေဖြစ်နေတာကိုထိန်းချုပ်ဖို့ကြိုးစားနေကြောင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အစီအစဉ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးကန်အစီအစဉ်တွေလည်းနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမှခင်ပြုထွေးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
ဆီးရီးယားနဲ့တူရကီနယ်စပ်ကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့သူညွှန်ကြားထားပေမဲ့ဆီးရီးယားနိုင်ငံအတွင်းအစွန်းရောက်တပ်ဖွဲ့တွေကိုတိုက်ခိုက်ရမှာအမေရိကန်နဲ့အတူလက်တွဲတိုက်နေတဲ့ခတ်လူမျိုးစုလက်နက်ကိုင်တွေကိုအမေရိကန်ကစွန့်ခွာထားခဲ့မှာမဟုတ်ပါဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။တချိန်တည်းမှာပဲဒီကတ်တပ်ဖွဲ့တွေအပေါ်တူရကီအစိုးရကတိုက်ခိုက်လာနိုင်ခြင်းရှိတဲ့အပေါ်မှာအမေရိကန်သမ္မတထရမ့်ကတင်းတင်းမာမာသတိပေးလိုက်ပါတယ်။ခါတပ်ဖွဲ့တွေအပေါ်တူရကီကတိုက်လာရင်အမေရိကန်တပ်ဖွဲ့တွေကြားဝင်ပါတာမျိုးလုပ်မှာမဟုတ်ဘူးလို့ပြောဆိုတဲ့အချိန်တည်းမှာပဲတူရကီဘက်ကဒီလူမဆန်ဘူးလို့ယူဆတဲ့အထိအလွန်ကျွံဆောင်ရွက်လာရင်တော့တူရကီရဲ့စီးပွားရေးထိခိုက်ပျက်စီးတဲ့အထိလုပ်သွားမယ်လို့သမ္မတထရမ့်ကတင်းနယ်လာနေနေ့လယ်ပိုင်းတွင်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အချိန်တည်းမှာပဲဒီအမေရိကန်တပ်ဖွဲ့တွေနဲ့အတူ IS အစွန်းရောက်တွေကိုချိန်မုံနေတဲ့ဆီးရီးယားကတပ်ဖွဲ့တွေကိုအမေရိကန်ကစွန့်ခွာထားခဲ့မယ်ဆိုတဲ့အပေါ်မှာသမ္မတရဲ့ဒီ Republican မဟာမိတ်တွေကလည်းမကြေမနက်ဖြစ်နေကြတာပါ။ဆီးရီးယားကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမဲ့ဆုံးဖြတ်ချက်ဟာအမျှော်အမြင်မရှိတဲ့တာဝန်မဲ့လုပ်ရဖြစ်တယ်ဆိုပြီးအထက်လွှတ်တော်မှာသမ္မတထရမ့်ကိုအခိုင်အမာထောက်ခံသူ Republican အထက်လွှတ်တော်မဲ့ Lindsey Graham ကပြောပါရယ်အခုလိုသမ္မတရဲ့ဆုံးဖြတ်ချက်ကိုသူလက်ခံမှာမဟုတ်ဘူးလို့ Mr. Graham က Fox တင်ဌာနအစီအစဉ်တစ်ခုမှာပြောဆိုသွားတာပါဆီးရီးယားကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမဲ့သမ္မတရဲ့ကြေညာချက်ကိုအထက်လွှတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Democrat ခေါင်းဆောင် Nancy Pelosi အပါအဝင်အမေရိကန်နိုင်ငံရေးပါတီကြီးနှစ်ရပ်စလုံးကအရေးပါတဲ့လွှတ်တော်အမှတ်တွေကပြင်းပြင်းထန်ထန်ဝေဖန်နေကြတာပါရှင်
American သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့စုံစမ်းစစ်ဆေးတဲ့အထိဖြစ်လာခဲ့တဲ့သမ္မတထရမ့်နဲ့ယူကရိန်းအစိုးရအရာရှိတွေကြားဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ဥရောပဆိုင်ရာ American သံအမတ်ကြီး Gordon Sondland ကိုလွှတ်တော်ရှေ့မှောက်စစ်ဆေးမေးမြန်းတာကိုလက်မခံဖို့သမ္မတထရမ့်အစိုးရကညွန်ကြားထားပါတယ်။သမ္မတနဲ့ယူကရိန်းအစိုးရအရာရှိတွေကြားဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးသံအမတ်ကြီး Sondland ကိုဒီကနေ့မနက်ပိုင်းလွှတ်တော်မှာဒီကပိတ်မေးမြန်းဖို့အောက်လွှတ်တော်ရဲ့ရာကော်မတီ3ခုကစီစဉ်ထားတာပါ။ဒါပေမဲ့ဒါကိုလက်မခံဖို့နိုင်ငံခြားရေးဌာနကညွန်ကြားထားတာကြောင့်သံအမတ်ကြီးအနေနဲ့ညွန်ကြားချက်အတိုင်းလိုက်နာရမှာဖြစ်တယ်လို့သူရဲ့ရှင်းနေကပြောပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့တန်အမတ်တယောက်နိုင်ငံခြားရေးဌာနရဲ့တာဝန်ထမ်းတယောက်အနေနဲ့ညွန်ကြားချက်ကိုလိုက်နာရတာဖြစ်တယ်လို့ရှင်းနေ Robert Luggins ကပြောပါတယ်။သမ္မတထရမ့်ကတော့သူ့ကိုအရေးယူဖို့အခုလိုအောက်လွှတ်တော်မှာစုံစမ်းစစ်ဆေးမှုတွေလုပ်နေတာဟာနောက်နေ့ကျင်းပမယ်။သမ္မတရွေးကောက်ပွဲမှာသူဒုတိယတက်တန်ဆက်ပြီးတော့အနိုင်မရအောင်ဒီမိုကရက်အမတ်တွေကတမင်အကွက်ဆင်နေလို့ရဖြစ်တယ်လို့တင်းနယ်လာနေကပဲထပ်မံဆွဆွဲပြောဆိုခဲ့ပါတယ်။တပ်အမကြီးဆွန်လန်အပေါ်အခုညွန်ကြားချက်ကြောင့်သမ္မတကိုအရေးယူဖို့စုံစမ်းစစ်ဆေးမှုတွေကိုအနောက်ရှက်ပေးမှုဆွဆွဲချင်တဲ့ဒီမိုကရက်တစ်ဘက်ကနောက်ထပ်တောင်းဆိုရတွေဖြစ်လာနိုင်ပွဲရှိနေပြီးအစိုးရကအခုညွန်ကြားချက်အတွက်တစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။သမ္မတထရမ့်ရဲ့အဓိကနိုင်ငံရေးပြိုင်ဖက်ဖြစ်လာနိုင်ခြေရှိတဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ဘိုင်ဒန်ရဲ့သားဟန်တာတို့အကြောင်းစုံစမ်းပေးဖို့ယူကရိန်းတာဝန်ရှိသူတွေကိုတိုက်တွန်းခဲ့တဲ့အတွက်မစ္စတာဆွန်လန်ဟာအခုစုံစမ်းစစ်ဆေးမှုမှာအရေးပါတဲ့သူတို့ဖြစ်လာခဲ့တာပါ။
အီရက်ဆူရဆက်ကျင်ဆန္ဒပြသူတွေနဲ့သတင်းမီဒီယာတွေအပေါ်တိုက်ခိုက်မှုတွေကိုအီရက်သမ္မတဘာဟမ်ဆာလီကရှုံချလိုက်ပါတယ်။ ူပေါင်း100ကျော်သေဆုံးပြီး 6,000 လောက်ဒဏ်ရာရခဲ့တဲ့သတင်းတစ်ဖက်ကြားဆန္ဒပြပွဲတွေနဲ့ပြန်လည်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒီနေ့လာနေမှာပဲသမ္မတကအဲ့ဒါလိုဖြစ်တင်လိုက်တာပါအကြမ်းဖက်မှုတွေမှာပါဝင်သူတွေကိုရာဇဝတ်သားတွေရန်သူတွေလို့သုံးနှုန်းရှုံချလိုက်ပြီးနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ရပ်တန့်ကြဖို့လဲတနင်္လာနေ့ကရုပ်သံမိန့်ခွန်းမှာတိုက်တွန်းပြောခဲ့ပါတယ်။အီရတ်နိုင်ငံအနေနဲ့အဖြစ်အမှောက်တွေသွေးထွက်တန်ယိုမှုတွေစစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကိုလုံလုံလောက်လောက်တွေ့ကြုံခန်းစားခဲ့ရပြီလို့သမ္မတဆာလီကပြောပါတယ်။ဒေါက်တာမြို့တော်ကဆရာစီရီရက်ွက်မှာစနပြသူတွေကိုနှိမ်နှင်းမှုအတွင်အင်အားလုံခြုံသုံးခဲ့တာကိုတော့အီရတ်စစ်တပ်ကလည်းတနင်္လာနေ့အစောပိုင်းကဝန်ခံပြောဆိုပါတယ်။အဲ့နောက်မှာတော့လုံးကျူရေးစစ်တပ်ဖွဲ့တွေကိုဖယ်ရှားပြီးရဲတပ်ဖွဲ့တွေကပြောင်းလဲတာဝန်ယူဖို့အစိုးရကစတင်လှုပ်ဆောင်ခဲ့တာပါအကြမ်းဖက်မှုတွေအတွက်တာဝန်ရှိတဲ့လုံးကျူရေးတပ်ဖွဲ့ဝင်တွေကိုအရေးယူသွားမယ်အကြောင်းနဲ့အစိုးရအရာရှိတွေကပြောဆိုထားပါတယ်လူရေတန်း40လောက်ရှိတဲ့ရေနံပေါ်ကျွေဝတဲ့အီရတ်နိုင်ငံမှာအလောက်ကန်ရှားပါမှုရေနဲ့လျှက်စစ်ပြီးလို့မြို့ရင်းဝန်ဆောင်မှုတွေတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ပေးဖို့တောင်းဆိုရကနေစတင်ခဲ့တဲ့ဘက်တက်နယ်ဒီတောင်ပိုင်းမြို့ကြီးတွေကဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အကျင့်ပြတ်ချစားမှုတွေအဆုံးသတ်ဖို့အထိပါတောင်းဆိုဆန္ဒပြလာခဲ့ကြတာဖြစ်ပါတယ်ရှင်
ပြည်ထောင်နိုင်ငံပါရီရဲဌာနချုပ်မှသူနယ်လုပ်ဖော်ကိုင်မဲ့ဝန်ထမ်း၄ယောက်ကိုတပ်ဖြတ်ခဲ့တဲ့ရဲဝန်ထမ်းစီမှာအခြားရဲဝန်ထမ်းတချို့နဲ့ပတ်သက်တဲ့အချက်လက်အသေးစိတ်တွေပါတဲ့ USB memory stick ရှိနေခဲ့တာကြောင့်အစ္စလာမစ်အစိုးရတွေလက်ထက်ဒီအချက်လက်တွေလွှဲပြောင်းပေးနိုင်ခဲ့တဲ့ဆိုရယ်ဆိုရင်မှုတွေရှိနေတဲ့အကြောင်းပြည်သစ်နိုင်စင်သတင်းစာမှဒီကနေ့ဖော်ပြထားပါတယ်ဒီကိစ္စစုံစမ်းစစ်ဆေးမှုတွေနဲ့နှိစက်တဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးတော့ Lee Patterson သတင်းကရေးတာပါလုပ်ဖော်ကိုင်မဲ့ဝန်ထမ်းတွေကိုဒါနဲ့တပ်ဖြတ်တက်ခဲ့တဲ့ Michael Harbinger IT နည်းပညာကျွမ်းကျင်သူဖြစ်တာကြောင့်အခုလိုရဲအရာရှိတချို့နဲ့ပတ်သက်တဲ့အချက်လက်တွေကိုအလုံးနဲ့ပတ်သက်ပြီးသိနေတာလားဒါမှမဟုတ်တမင်ခိုးယူထားတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးကြောင်းသတင်းမှာဖော်ပြထားပါတယ်။ပါရီရဲတပ်ဖွဲ့ထောက်လှမ်းရေးဌာနရဲ့အရေးကြီးတဲ့အချက်လက်တွေမှာရရှိထားတဲ့ဟာပန်ဟာပြီးခဲ့တဲ့သတင်းပတ်ဓာတ်နဲ့တိုက်ခိုက်မှုမတိုင်ခင်လပိုင်းတွေအတွင်းအယူအဆပြင်းထန်သူဘာသာရေးကောင်းဆောင်တယောက်နဲ့အနီးကပ်ဆက်သွယ်ပြောဆိုနေကြတာကိုစုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့တာပါ။သူ့ရဲ့ USB stick ထဲမှာ IS အဖွဲ့ရဲ့ဝါဒပြန်ဗီဒီယိုတချို့လည်းတွေ့ခဲ့ရပါတွေ့ခဲ့ရပါတယ်ပြီးခဲ့တဲ့သတင်းမှာကြာရာပတိနေ့ကဟာပန်ရဲ့တိုက်ခိုက်မှုကြောင့်သေဆုံးခဲ့ရတဲ့ပါရီရဲဌာနချုပ်အမျိုးသားဝန်ထမ်း3ဦးနဲ့အမျိုးသမီးဝန်ထမ်း2ဦးအတွက်အောက်မေ့ပွဲဂါရဝပြုပွဲအခမ်းအနားကိုတော့ဒီကနေ့နောက်ပိုင်းမှာကျင်းပမှာဖြစ်ပြီးပြင်သစ်သမ္မတအမန်နျူယယ်မက်ခရွန်ကိုရိုင်ဦးဆောင်ကျင်းပတာဖြစ်ပါတယ
်ဗျူရီအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တင်ငွေမှာတိုင်းနိုင်မီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးပါတယ်ရှင
် VOA American တန်ရဲ့အင်္ဂါနေ့ညမြန်မာနဲ့ဒေတာတွင်သတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်စိုက်ပျိုးရေးကိုအခြေခံတဲ့မြန်မာနိုင်ငံအနေနဲ့စိုက်ပျိုးသီးနှံတွေပြင်ပပြပတင်ဖို့ရောင်းချနိုင်တဲ့အလားအလာကောင်းတွေရှိနေတယ်လို့ဒီကဏ္ဍနဲ့ဆက်ဆက်တဲ့ပုဂ္ဂလိကလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်အမေရိကန်ဆွေရကဆက်လက်ပံ့ပိုးကူညီပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်အသံမက်ဂျီစကော့မာစီယားကပြောဆိုလိုက်ပါတယ်မြန်မာစိုက်ပျိုးတောင်သူတွေအတွက်အရေးသွေးကောင်းမှုနဲ့လေယာထွက်ကုန်ပစ္စည်းတွေတွန်းမြင့်စိုက်ပျိုးထုတ်လုပ်နိုင်အောင်နဲ့တောင်သူတွေဝင်ငွေပိုရစေမဲ့ဈေးကွက်ရှာဖွေရမှာကူညီဆောင်ရွက်ပေးနိုင်မဲ့အစီအစဉ်တွေကိုအမေရိကန်ဆွေရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကဆောင်ရွက်နေတဲ့အကြောင်းအသံမက်ဂျီမာစီယားကဒီကနေ့ပြောတာပါUSAID ရဲ့မြန်မာနိုင်ငံအတွင်းကြေးလက်ဖွံ့ဖြိုးရေးကုန်စည်တန်ဖိုးမြင့်အစီအစဉ်ပြီးဆုံးခြင်းခံစားနေအတူမြန်မာစိုက်ပျိုးရေးပုဂ္ဂလိကကဏ္ဍဖွံ့ဖြိုးတိုးတက်လာမှုကိုဂုဏ်ပြုတဲ့အခမ်းအနားအတွင်းမှာတန်မတ်ကြီးကအခုလိုပြောဆိုသွားခဲ့တာပါအမေရိကန်နဲ့မြန်မာမဟာမိတ်အဖွဲ့တွေပူးပေါင်းပြီးတော့မြန်မာနိုင်ငံမှာအထူးသဖြင့်ဒီသခွားမွေးနှံကော်ဖီဂျင်းနဲ့ပက်ပီဆက်ထုတ်လုပ်မှုကဏ္ဍတွေအအောင်မြင်မြင်ထုတ်လုပ်လာနိုင်တဲ့အပေါ်မှာဒီကနေ့အခမ်းအနားတွင်မှာပဲအလေးပေးထောက်ပြပြောဆိုခဲ့ကြတာပါUSAID အဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံအတွင်းကြေးလက်ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်2014ခုနှစ်ကနေဒီနှစ်2019ခုနှစ်အထိအမေရိကန်ဒေါ်လာ28သန်းကူညီပံ့ပိုးပေးခဲ့တာပါ။ဒါအပြင်ကမ္ဘာတဝန်းငှက်မှုခေါင်းပေါင်းမှုညော့ကြပြီးအစာရေစာလုံလောက်မှုရရှိစေရေးကူညီထောက်ပံ့ပေးနေတဲ့အမေရိကန်ဆိုရရဲ့ Feed the Future Initiative အစီအစဉ်တစ်စိတ်ပိုင်းဖြစ်နေလေမြန်မာနိုင်ငံအတွက်ဒေါ်လာ18သန်းကိုအမေရိကန်ဆိုရကနှစ်စဉ်ကူညီထောက်ပံ့ပေးနေတာပါရှင်။
ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေကိုကင်တွယ်တဲ့နေရာမှာတရုတ်ပြည်မကြီးရဲ့အကူအညီတွေကိုမယူဘူးဆိုတာမျိုးဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့အပြတ်ပြောမသွားပါဘူး။ဟောင်ကောင်မှာရင်ဆိုင်နေရတဲ့လက်ရှိအခြေအနေအတွက်အဖြစ်တရက်ကိုကိုယ့်ဘာသာရှာနိုင်မယ်လို့အခိုင်အမာယုံကြည်ပါတယ်လို့တော့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်လမ်ကဒီကနေ့အင်္ဂါနေ့မှာပြောဆိုသွားတာပါ။ဒီကိစ္စကိုဟောင်ကောင်အနေနဲ့ကိုယ့်ဘာသာကိုကင်တွယ်ဖို့တရုတ်အစိုးရကလိုလားပဲမလဲ။အခြေအနေတွေတိတ်ကိုဆိုးရလာမယ်ဆိုရင်တော့ရွေးချယ်စရာမရှိတဲ့အနေအထားမျိုးရောက်လာနိုင်တယ်လို့လည်းအုပ်ချုပ်ရေးမှူးလမ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဆန္ဒပြပွဲ ဲ့အချိန်ပုံမြင်လာတဲ့ဟောင်ကောင်မှာဆန္ဒပြသူတွေမျက်နှာပေါင်းစုဆန္ဒပြတာကိုပြီးခဲ့တဲ့သတင်းမှာကတားမြစ်မိတ်ထုတ်ပြန်ခဲ့တယ်လို့နောက်ထပ်စီမင်းစည်းကမ်းတွေထုတ်ပြန်ဖို့လိုမလားဆိုတဲ့ကိစ္စကိုအသေးချာပြန်သုံးသပ်မယ်လို့အုပ်ချုပ်ရေးမှူးလမ်းကပြောပါရယ်မျက်နှာပေါင်းတက်တဲ့အတွက်လက်ရှိအချိန်ထိဖမ်းဆီးထားတဲ့လူ89ဦးရှိသွားပြီလို့ဟောင်ကောင်ရဲဌာနပြောခွင့်ရသူကဆိုပါရယ်ဒီတားမြစ်အမိတ်ကထိရောက်မှုရှိလားဆိုတာပြောဖို့ဆိုသေးတယ်လို့တော့မစ္စလမ်ကပြောပါတယ်အဲ့ဒီလိုတားမြစ်မိတ်ထုတ်ပြန်ခဲ့တဲ့အပေါ်ဆန္ဒပြသူတွေစိတ်ဆိုးသောတာထွက်ခဲ့ကြပြီးအမိတ်ကိုအာခန်းတဲ့အနေနဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေလမ်းမောထွက်ချီတဲ့ဆန္ဒပြခဲ့ကြတာပါသူကိုဘသူဘဝဆိုတာမသိစေချင်ကြတဲ့ဟောင်ကောင်ဆန္ဒပြသူတွေကမျက်နှာပေါင်းအုပ်ကာကွယ်ထားလိမ့်ရှိပြီးငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေမှာတော့မျက်နှာတွေကိုဖုံးအုပ်ထားလိမ့်ရှိတာဖြစ်ပါတယ
်တရုတ်နိုင်ငံတဲကဝီဂါလူမျိုးစုတွေနဲ့မွတ်စလင်လူနည်းစုတွေအပေါ်လူခွင့်ရေးချိုးဖောက်ခဲ့တဲ့ဆိုပြီးဆွဆွဲခံထားရတဲ့တရုတ်အေဂျင်စီနဲ့ကုမ္ပဏီ28ခုကိုတော့အမေရိကန်ပြည်ထောင်စုကအမိမဲစီးရင်ထည့်သွင်းလိုက်တဲ့အပေါ်မှာတရုတ်စုရကဒီကနေ့ကန့်ကွက်ပါတယ်ဒီလို့ရဟာအမေရိကန်ရဲ့တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုသမ္မတထရမ့်အစိုးရကဝင်ဆွတ်ဖတ်တာဖြစ်တဲ့ဆိုပြီးတရုတ်နိုင်ငံဂျာယိတ်ဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါအမိမဲစင်းတဲ့ဖော်ပြခံရတဲ့အုပ်စုတွေအနေနဲ့အမေရိကန်ကုမ္ပဏီထုတ်အစ်စ်မြင့်နီးပညာပစ္စည်းအစိတ်အပိုင်းတွေကိုအမေရိကန်အစိုးရရဲ့ခွင့်ပြုချက်မရဘဲဝယ်ယူခွင့်ရကြတော့မှာမဟုတ်ပါဘူးအမိမဲစင်းနဲ့ပါဝင်ကြတဲ့သူတွေဟာတရုတ်အစိုးရရဲ့ဖိနှိပ်ချုပ်ချယ်တဲ့လှုပ်ဆောင်မှုတွေလူစုလိုက်ပြုံလိုက်တရားလွတ်လပ်ဖမ်းဆီးတာတွေနဲ့မွတ်စလင်လူဆဲစုတွေအပေါ်မှာထောက်လန်းတဲ့လုပ်ရက်တွေမှာပါဝင်ပတ်သက်နေကြတယ်လို့အမေရိကန်ကုန်သွယ်ရေးဌာနကပြောပါရယ်အဲ့ဒီစီးရင်ထဲမှာရှီချင်းပြည်နယ်ဝီဂါကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့လူချုပ်ရေးဘူရိုလည်းပါပါရယ်တရုတ်နိုင်ငံအတွင်းကလူနည်းစုတွေအပေါ်ရက်စက်စွာဖိနှိပ်နေတဲ့လုပ်ရက်တွေကိုအမေရိကန်အစိုးရကရောကုန်သွယ်ရေးဌာနကပါတီးခံပါမဟုတ်ဘူးလို့ကုန်သွယ်ရေးဝန်ကြီးဝီလ်ဘာရော့စ်ကပြောပါရယ်တရုတ်စိုးရကတော့မွတ်စလင်လူနည်းစုတွေအပေါ်တမင်ရွယ်ပြီးဖိနှိပ်နေတာမျိုးမရှိဘူးလို့ညှဉ်းဆန်ထားတယ်လို့ဘာသာရေးအစွန်းရောက်တွေကသာပြစ်မှတ်ထားနှိမ့်နေတာလို့တုံ့ပြန်ပြောကြားပါရရှင်
။ဆက်ကြဝလာအစဉ်အဆက်ပြောင်းလဲလာမှုနဲ့နှက်ခတ်တရားတွေတဲ့ကမ္ဘာမြေတည်ရှိမှုကိုနားလည်သိရှိလာအောင်ကြိုးပမ်းခဲ့ကြတဲ့သိပ္ပံပညာရှင်သုံးဦးကို Nobel Committee ကဒီနေ့အတွက်ယူပဗေဒဆိုင်ရာ Nobel ဆုပူရဲချီးမြှင့်လိုက်ပါတယ်။ဆက်ကြဝလာအစကနေဘလို့အစဉ်အဆက်ပြောင်းလဲလာခဲ့တဲ့ဆိုတာကိုနားလည်သိရှိအောင်ကြိုးပမ်းခဲ့တဲ့သိပ္ပံပညာရှင် James Peebles ကို Nobel ဆုငွေဒေါ်လာ9,800ရဲ့တစ်ဝက်ကိုပေးရမှာဖြစ်ပြီးတဲ့ဘက်ကိုတော့နောက်ထပ်သိပ္ပံပညာရှင်အုပ်ဖြစ်တဲ့ Michael Mayer နဲ့ Dedia Quellosto ကိုချီးမြှင့်တော်မယ့်အကြောင်း Nobel Committee ကဒီကနေ့ပဲကြေညာပါတယ်။ Jim Peebles ဟာဆက်ကြဝဠာနဲ့ပတ်သက်တဲ့ဒီကနေ့ခေတ်ယူဆရရဲ့အခြေခံကိုရှာဖွေဖော်ထုတ်ပေးခဲ့သူဖြစ်တယ်လို့ Nobel Committee ကပြောပါတယ်။ Michael Mayer နဲ့ Dedia Quellosto ကတော့ကမ္ဘာမြေကြီးအပါဝင်နေဆက်ကြဝဠာစနစ်ရဲ့အပြင်ဘက်မှာနောက်ထပ်နေဆက်ကြဝဠာအဖွဲ့အစည်းတွေရှိနေတယ်ဆိုတာကို1995ခုနှစ်မှာပထမဆုံးရှာဖွေတွေ့ရှိကြောင်းကြေညာခဲ့ကြသူတွေဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့နေဆက်ကြဝဠာအပြင်ဘက်ငကားငွေကျေးဇူးဝေးတွေထဲမှာဂျိုသိန်းဂျိုမားပေါင်း4,000ကျော်ရှိတာကိုသုတေသနပညာရှင်တွေရှာဖွေတွေ့ရှိခဲ့တာပါဒီဂျိုသိန်းဂျိုမားတွေကိုစတင်ရှာဖွေဖို့စူးစမ်းတဲ့အစီအစဉ်တွေကနေအဲ့ဒီနေရာတွေမှာသက်ရှိသက်သာတွေရှိနေမလားဆိုတော့အဖြေကိုရှာကတွေ့ကောင်တွေ့လာနိုင်တယ်လို့ Nobel Committee ကပြောပါတယ
်အင်ကာဒိညာပိုင်ထိတ်တဲရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမက်ကင်ဖြူထွေနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။ခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်နားဆင်ကြရပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းတာယာကုန်းကျေးရွာရခင်စခန်းအတွင်မှာမနေ့ညနေပိုင်းမှာလက်ပစ်ဘုံပေါက်ကွဲလို့နေကြားဆောင်တဦးသေးဆုံး3ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့တာယာကုန်းရခင်စခန်းပောက်ကွဲမှုကိုတပ်မတော်ဘက်ကအတိမပြုခဲ့ပါဘူး။ဒါအပြင်ဘူးသီးတော်မြို့နယ်ဘက်ကတိုက်ပွဲအတွင်းပိတ်မိနေတဲ့ရွာသား10ဦးကျော်ကိုဒီကနေ့ ICRC နိုင်ငံတကာချက်ချိန်ဤအဖွဲ့ကနေပြီးတော့လဲသွားရောက်ကယ်ဆယ်နိုင်ခဲ့ပါတယ်။ဒီအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
မောင်တော်မျိုးနဲ့တာယာကုန်းနေကြားဆောင်ရဲကင်းစကန်ဘုံပေါက်ကွဲမှုကြောင့်တေဆုံသွားတဲ့ရဲတပ်ဖွဲ့ဝင်တူဟာမောင်တော်စေယုံရင်ခွင်းယုံမှာရောက်ရှိနေပြီးဖြစ်စဉ်အခြေအနေကိုတော့မောင်တော်လူမှုကူညီပေးရေးဖွဲ့ဝင်တူကအခုလိုပြောပါတယ
်ဒီကတော့ဟိုဆရာကြီးပဲနေရောက်တင်ရတယ်ဆိုးကြောက်ပါတယ်ဒီဆက်ကြောင်းလေးဒီလိုကျမကဟိုဘုံပေါက်ကွဲရောမျိုးပြီးတက်တူပေါက်ပေါက်ကွဲဒီလိုပါကြောက်နေတယ်ဒီလိုအလောက်မိုးရွှေရှင်မရှိတဲ့ဒီလိုဒီကောင်မှာဒီလိုဆက်တာကဟိုဆက်လူကြီးကဟို
ဒီဘုံပေါက်ကွဲမှုဖြစ်စဉ်မှာတပ်ဖွဲ့ချင်းချင်းကြားမကျေနပ်မှုရှိလို့တမင်ဖောက်ခွဲတာလို့ဒေသခံတွေကယူဆနေကြတာပါ။တာယာကုန်းကျေးရွာသားဂူလှသိန်းကတော့ပေါက်ကွဲမှုဟာမတော်တဆကြောက်ဖြစ်ပြီးတန်ရာရရှိသူတွေကိုမောင်တော်စေယုံမှာစေကူတနေရတယ်လို့ဆိုပါတယ
်။ဖြစ်ပေကတော့ဦးနာရီဆေးကြောကြားအဲ့ရှင်တော့မှလीသူတို့ကဆုံထားတဲ့ဘုံကြီးပေါ့နော်အဲ့ဒါလေးတွေကိုဆက်ဆွဲတဲ့အခါမှာအရာရှိကတော့ကိုယ်တိုင်ပါတာပေါ့
哎呀，今年三千的干嘛？包括的俄罗斯跑去哪里？啊，可能来去家了，那人家的重要不？喏，也是要来办的不？我毛东去看嘛，回家没去。那人家今年家了，不要搞到，今年请了了，那了别人去。
地震度哈，大大奥苗东批评，但也也是度嘛，都要欧叫来了，也大大谈好呢，他差的要多去家吧嘞。澎湖关木皮生今年个第七步，那关单是在那叫大木罗表会呀，澎湖区文少五个社团明明。开呀嘛，都你那么低级的不露表话嘞？
打工这边是要下龙家，
一看边呢，所有跑完龙泉县呢，那啥也要忘记，不忘记闽南个了，可以论的路，请你给我们低级讲表话嘞。
那
我们那边
可以多
的
那
边，哎呀，你这弄的连边没了。那几个看边呢，对嘛嘞？你嘛怎么着呢？一看人家干一块多家，事业变态的路，不得不看家，也打瑞提干目的是你知道吧？好多把俺家那个不里长苗呢，这一边接一块嘛，再不一批过开边了，多边面，越大十多个了，越来嘛北面内开发嘞，北面越大的个，苗呢欧洲一块呢，那个那个价钱呢，块多干的，这个呢嘛，街头难开的路，不里长没上那那个，比如说到故事嘞，乌昂当水个标牌嘞，
比如个哦，北面嘛，谁都要北面那边哦，正路啦，那是啊，湖南那边啊不。比如去的欧洲的那里面的电脑路 ICRC 的电信的包围嘛三个个新啊这个路的标的兵马都路啊有个模样这些年会啊兵马你啊的哎有的人敲来的啊我啊哎嘛嘎嘎就你的兵马比较古来了
阿拉路在外边挖开的，不是张庙呢，是把人家院屋是广场院什么嘞？院子都北面的墙，不往上水个标牌嘞。么那个嘞，在一边建院牌嘛，密码是在那一块路家，在外边挖开牌嘞。一看边呢，庙关地站嘛，澎湖关木包围，是也不得不看去宣传。哎呀，当地首木西石桥西那边，当然也是都这样的石桥西那路嘞。一看边呢，六道古寺嘞这个标牌嘞，怎么样？
南国人表表给他吧，这是在一看龙眼破碎的个，所以个医院的图片接着上江湖来表表吧没？一看今天个那些钱的这个，所以大文西都瑞的那里留学没差呗，比如说也留下这个大文有便宜被南部，而且俺家把淘宝拉进伢家的上过，一看龙眼没有色的。工业个，澳大利亚事业逆转的突变来吧嘞！设备上比图瑞对，一看边的苏亚也上月七对宝马，六兆转阿米亚穆瑞来是泥巴嘞，提交比中国罗 VOE 的领导苏苏个明年的领被捕查完了先。
一看边的转，因当呢片到看下来，尼亚瑞嘞个，将事业牛奶瑞个变换被捕，设备上比图瑞个苏亚个比瓦工业半部被捕八万，南亚那个破西瑞也工业个困比被捕，三嘞七对八万嘞，当数目阿结果，一看龙眼破帮十九破八万嘞，一看龙眼牛舌的工业个突变给他吧。一看边那个设备上是看瑞嘛，你态度超当叫西那边，你在亚亚瑞呢，碰你讲瑞嘛肉，设备上都得当叫西罗尼巴嘞。都罗瑞波苏亚也工业木白牙内巴内比，南亚那个佩西瑞也工业瑞过来，干得比昆比内的路今年起码破百他吧嘞。今年苏亚哈库钱嘛，路路转就西拉瑞过路上北部路内比路，一看路眼苗色的工业单位看啊表吧嘞。
今年路路面的呢，今年苏亚工业那个，都也的说他妈水泥车对过工地跑路上破对过，你可以比如讲话路亚没他单位西德苏没嘞，这边呢苏亚呢路上我们西达他，因为今年路转现在是要批的不咯，是咯，第一个边呢苏亚的，一开始都这个单位看为了国家表达唔好呗。就是比方说，苏亚也开始木奥马呗，啊，老年伢嘞，不是没得苦，只能说面嘞，帮咯。
小看边呢，六道瑞马嘞，边呢苏亚也老上木瑞一波，哎呀，是也没西部咯。六道故事来瑞下，为班单瑞突破内情嘛。小看龙眼苗色的工业配家嘞，六道也老上木瑞一波，为班来打批发嘞。南亚瑞马的呀，面大木呢，年年也做当苏尼的龙眼瑞果，苏亚个潘西迪亚水苏尼亚瑞果，也单比不嘞，的工业配稳的个当苏他巴嘞。这项比图瑞也开开瑞个商业铺哈，西面开外办公阿那系列苏亚配个 PPCC 商业北登的路，面包庙内边的六道故事嘞，我们也等啊表白嘞。
现在说六道看上嘛，那再不想多看几个看这个，龙泉那把边的多样美，最多个龙泉人家你知道吗？赚不行，赚不下吧的，咱们最多的那边你看我最忙了，我最多个用我你知道吗？再不想多看几个看这个，庙内给他带来的经验不嘛，对你那边系列这个要么要。这样我心里心里走这俩上次我安排吧的还在讲比如说要留了之后肯定是要说留了那么偏心里的你看这样吧的
我们家米格拉玛是被上路一段摩格盖恩背部三年一卡龙龙老老套板背部部手电动盖背面而一波上月背面手里并且苏亚的阿玛看见对家肉刚才没破那一对部路不对到没有呢并且六道故事来乌通王等阿来表白的
今天我都问你那个阿里今天我说我
အမရမှုတွေရှိပါတယ်ခုကျွန်တော်တို့မှာသူကချုပ်စေကျော်လောက်ဖြစ်တော့ပါပြီဒါပေမဲ့ဖြီးဖြီးမိမိအောင်ဖြစ်ဖို့ဆောင်ရွက်တော့ကျွန်တော်တို့မတွေ့ရသေးတာကတော့ဒီခက်ဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အားမရပါဘူးသူတို့ကမိမိရဲ့လောက်ပိုက်ခွင့်ကိုမတုံ့ပဲပုံမှန်260တိပါအရာပဲသူတို့ကအလုံးလုံးနေတဲ့အတွက်ကြောင့်ဒါတွေဟာလေအနေနဲ့တစ်ခုတော့ရှိတာဖြစ်ခေါ့ဖြစ်နေနိုင်
ကုလသမဂ္ဂကိုယ်စားလှယ်ရုံးငင်းငင်းရေးနဲ့ဖွံ့ဖြိုးရေးအကြံပေးပုဂ္ဂိုလ်မစ္စတာပီတာဘာဝစ်တို့ကအောက်တိုဘာလ9ရက်နေ့တုန်းကအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။လက်ရှိမြေပြင်အနေအထားမှာတော့ပြည်내အစိုးရရဲ့ဆောင်ရွက်မှုတွေဟာပြည်သူတွေအတွက်ထိရောက်မှုမရှိဘူးလို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကဝေဖန်ထောက်ပြနေကြပါတယ်ရှင်။
စစပြပြသွားတာပါရှင်အခုတော့ကျမရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရမှာပါမြန်မာနိုင်ငံအပါအဝင်ဒေသတွင်းနိုင်ငံတွေမှာဝက်တုတ်ကွေးရောဂါလို့လူသိများတဲ့ African Swine Flu အပြင်းဖျားရောဂါပြန့်နှံ့နေတဲ့အတွက်ထိ ंछ ုပ်နိုင်ဖို့ကြိုးပမ်းနေကြောင်းကျမရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်ထဲယောဂဖြစ်ပွားမှုစတင်တွေ့ရှိခဲ့ရတဲ့တရုတ်နိုင်ငံကနေဝက်သားအပါအဝင်သားငါးတွေကိုနေဆက်ကနေတဆင့်မြန်မာနိုင်ငံနဲ့တင်ပို့နေတဲ့အတွက်စိုးရိမ်မှုတွေလည်းရှိနေတာပါအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါရှင
်2018ဩဂုတ်လကတရုတ်နိုင်ငံမှာစတင်ဖြစ်ပွားခဲ့တဲ့ဂျီအာဖရိကဝက်အပြင်းဖျားယောဂါဟာဒေသတွင်းအင်ကြီးချင်းနိုင်ငံတွေအပြင်နိုင်ငံပေါင်း၈နိုင်ငံကိုတဖြည်းဖြည်းကူးစက်ပြန့်နှံ့လာနေတာပါဒီယောဂါပိုးကိုမြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်း၄မြို့နယ်ဖြစ်တဲ့မိုင်းလာမိုင်းရောင်မိုင်းဖြတ်ပန်ဆန်းတို့ကိုစတင်ကူးစက်နေတဲ့အကြောင်း2019ဩဂုတ်လ19ရက်ကမြန်မာအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီယောဂါပိုးကိုမြန်မာနိုင်ငံမှာလွန်ခဲ့တဲ့2လလောက်ကစတင်တွေ့ရှိခဲ့ပေမဲ့တခြားဒေသတွေကိုအခုထိကူးစက်ပြန့်နှံ့တာမတွေ့ရသေးဘူးလို့မွေးမြူရေးနဲ့ကုသရေးဦးစီးဌာနတရိတ်ဆန်ယောဂစူးစမ်းလေးလာရင်းနဲ့ထိ ंछ ုပ်ရေးဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာမင်းသိမ့်မော်က VOA ကိုအခုလိုပြောပါတယ်
တို့ဒီအင်းကြီးချင်းပြုတ်နိုင်ငံနဲ့ပေါ့နော်တို့ထိဆက်နေတဲ့နိုင်ငံတစ်ခုဖြစ်တယ်အဲ့တော့ဒီအာဖရိကဝက်ဒီမားယောဂါဗမာနိုင်ငံမှာ2018ခုနှစ်ဒီဩဂုတ်လနောက်ပိုင်းမှာတူရှိပြီးနောက်ပိုင်းမှာဒီဆက်လက်ပြန့်နှံ့တဲ့နိုင်ငံများထဲမှာလည်းဗမာနိုင်ငံလည်းတစ်ခုပါဝင်ဖြစ်ခဲ့တယ်ပေါ့နော်အခုအဲ့ဒါနဲ့ပတ်သက်ပြီးတော့ဌာနအနေနဲ့ကျွန်တော်တို့ဒီလိုအပ်တဲ့ဒီယောဂထိ ंछ ုပ်ရေးလုပ်ငန်းတွေထောင်ရခဲ့ရတယ်ပေါ့နော်အဲ့ဒီမှာဖိလစ်ပင်နိုင်ငံထောင်ပင်လယ်တော်ဖြတ်ပြီးတော့ရောက်သွားတယ်ပေါ့အဓိကဆိုလိုချင်တာတော့လူတွေကမဆင်မကျင်လုပ်ပြလုပ်ရတဲ့ကြောင့်ဒီကုသခံထားတဲ့ဒီပိုးဟိုအသားနဲ့သူ့ရဲ့ခက်ခုပစ္စည်းတွေကိုတက်နာဖို့ခွင့်လမ်းတော့ရှိတာပေါ့နော်ဘယ်လိုဆိုကြတော့ကျွန်တော်မြန်မာနိုင်ငံမှာတော့ဒီတက်မှတ်ထားတဲ့အဲ့ဒီနေရာကျွန်တော်တိရှိရတဲ့နေရာလေးပေါ့လေလို့ချက်တဲ့နေရာမှာတော့ဒီကုသခံရတဲ့ဆိုတဲ့သတင်းပေးဖို့အထောက်ထားတော့မတွေ့ရသေးပါဘူးခင်ဗျာ
အာဖရိကဝက်အပြင်းဖျားယောဂါတွေ့ရှိပြီးရဲ့နောက်ပိုင်းမှာကမ္ဘာတရိတ်ဆန်ကျန်းမာရေးအဖွဲ့ OIE ကိုမြန်မာနိုင်ငံကအကြောင်းကြားခဲ့တယ်လို့ဒေါက်တာမင်းသိမ့်မော်ကပြောပါတယ်။တရုတ်နိုင်ငံဟာမြန်မာပြည်ဘက်ကအမဲသားအပါအဝင်တခြားစားသောက်ကုန်တွေကိုယူနန်ပြည်နယ်ထဲတင်သွင်းတာကိုတားမြစ်ထားပေမဲ့တရုတ်ပြည်ဘက်ကတော့ဝက်သားအပါအဝင်တခြားအေးခဲသားတွေအများအများကိုမူးဆဲနယ်စပ်ကနေမြန်မာပြည်ထဲကိုနေစဉ်တင်ပို့နေကြောင်းမူးဆဲနယ်စပ်ကုန်သွယ်ရေးစခန်းကုန်သွယ်အသင်းဝင်တဦးဖြစ်တဲ့ဦးမင်းသိန်းက VOA ကိုပြောပါတယ်။
တရုတ်ပြည်ကနေကြောင်းဝင်လာကြတော့တရုတ်ပြည်ကဝက်ကတအားပေါ်တယ်။ဘူဆယ်မျိုးတဲမှာဆိုရင်သုံးမှုနှစ်ပုံလောက်ကဘူဆယ်မျိုးတွေမှာရှိတဲ့ခမင်းတိုက်တော်တော်များများရှေ့ကောင်မှသွားယူဝက်သားတွေပေါက်ွက်ကြတယ်။ဒါပေမဲ့အခုတင်သွင်းတဲ့ယောဂါတော့တရုတ်ထဲမှာတော့အဲ့ဒီဝက်အပြင်းပြားယောဂါကိုဟိုတိတ်ခွင့်နေကြတယ်။တရုတ်ပြည်ကိုဝင်လာသူကလုံးဝဖြစ်စီတယ်။ဘာမှပြတ်သွားတဲ့ဟာတွေ။ဘာဖြစ်စီမှယူလို့မရဘူး။ပန်းတီတို့၊ပန်းတီတို့၊နနတီတို့ဟိုအသားတို့၊ငါးအားတို့ဆက်ပြီးတော့ဘာမှပြတ်ပြောင်းဝင်လာလို့ရှိတယ်ဘာမှပြတ်ဘာမှဝက်သားရဲမတောက်အမဲသားရဲမတောက်ဘာမှမတောက်ဘူးလို့ဝန်ခံတာပဲ
တရုတ်နိုင်ငံမှာအာဖရိကဝက်အပြင်းဖျားယောဂါ ASF ကိုပြီးခဲ့တဲ့နှစ်ဩဂုတ်လမှာစတင်ခဲ့ပြီးအဲ့ဒီနောက်ပိုင်းမြန်မာနိုင်ငံနဲ့အင်ကြီးချင်းတရုတ်ယူနန်ပြည်နယ်နဲ့အာဆီယံနိုင်ငံတချို့ကိုပြန့်နှံ့ခဲ့ပါတယ်ဗီယက်နမ်နဲ့ကမ္ဘောဒီးယားကိုပြန့်နှံ့ပြီးလာအိုနိုင်ငံမှာဇွန်လအတွင်းဝက်ကောင်ကြီး900ကျော်လောက်သေဆုံးခဲ့လို့ CNN သတင်းမှာဖော်ပြခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာတော့စက်တင်ဘာလရဲမှာဝက်အကောင်ကြီး 9,000 လောက်တုံ့တင်ခဲ့ရတယ်လို့သူတို့သတင်းတွေမှာဖော်ပြကြပါတယ်။အာဖရိကဝက်အပြင်းဖျားယောဂါဟာဝက်တွေမှာကူးစက်တတ်တဲ့ယောဂါမျိုးစားဖြစ်ပြီးလူတွေကိုတော့ကူးစက်တာမျိုးမရှိသေးဘူးလို့အစိုးရဌာနဆိုင်ရာတွေကလည်းသတင်းထုတ်ပြန်ထားပါတယ်။အခုထိအာဖရိကဝက်အပြင်းဖျားယောဂါပိုးကူးစက်ပြီးတဲ့နိုင်ငံတွေကတော့မြန်မာ၊တရုတ်၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်၊တောင်ကိုရီးယား၊မွန်ဂိုလီးယားနဲ့ဖိလစ်ပိုင်နိုင်ငံတို့ဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့အင်ကာနေ့ညပိုင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကာရီအစိုးရတည်တော်ဂျိုဝိုင်းနဲ့မှာ Huawei နာ Rock လို့ခေါ်တဲ့6ကဘာနဲ့တဲ့ရေတခုနဲ့မှသေဆုံးနေတဲ့တောဆင်9កောင်ကိုထိုင်းအာဏာပိုင်တွေထပ်ပြီးတွေ့ရှိခဲ့တဲ့အတွက်အခုဆိုရင်သေဆုံးခဲ့တဲ့ဆင်ကောင်ရေစုစုပေါင်း17កောင်ရှိသွားပါပြီ။ရေတခုနဲ့ပြုတ်ကျသွားတဲ့ဆင်ပေါက်လေးကိုဝိုင်းခဲ့ကြရင်အခုလိုသေဆုံးရတာလို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့ AFP သတင်းဆောင်ပါကိုအခြေခံပြီးနှန်းလောင်ကပြောပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမြောက်ပိုင်းကရေတခွတ်တစ်ခုတည်းကိုချောကျသွားပြီးတော့ရင်းနှစ်တည်ဆုံခဲ့ပုံရတဲ့ဆင်6កောင်ကိုပြည်ခဲ့တဲ့သတင်းဘက်ကမှရှာဖွေတွေ့ရှိခဲ့တယ်လို့ဆေးအုပ်ထက်ကကြံဆင်2កောင်ကိုတော့ကယ်တင်နိုင်ခဲ့တယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။အဲဒီနောက် drone ရင်နဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရင်းနောက်ထပ်9កောင်ကိုထပ်တွေ့ခဲ့တာလို့ခောက်ရိုင်အမျိုးသားတစ်တော်ဂျိုဝိုင်းပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဆေးအုပ်ထက်ကနေ3နှစ်အရွယ်ဆင်ပေါက်ကလေးတစ်កောင်ရေးစီးတဲ့မျောပါသွားတာကြောင့်လိုက်ဆဲဖို့ကြိုးစားရင်းနောက်ထပ်ဆင်တွေရေးစီးတဲ့ show ထဲမှာမျောပါရင်တည်ဆုံခဲ့ရတာလို့လည်းတာဝန်ရှိသူတွေကရှင်းပြပါတယ်။မနေ့3နာရီလောက်မှာဆင်တွေစီကအကူအညီတောင်းတဲ့ညီတန်တွေကိုခောက်ရိုက်တစ်တော့တာဝန်ရှိသူတွေကြားခဲ့ရတယ်လို့လည်းထိုင်းနိုင်ငံတော်ရင်တရိတ်ဆန်နဲ့အမျိုးသားတစ်တော့ထိန်းသိမ်းဆောက်ရှောက်ရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီလိုအတန်တွေကြားပြီးနိုင်ပိုင်အကြမှာပဲငရဲကြောက်ကဘာလို့ခေါ်တဲ့ Hyunarok ရေတခွန်အောင်မှာဆင်6កောင်တည်ဆုံနေတာကိုတွေ့ခဲ့ရတာပါ။ပြုတ်ကျသွားတဲ့ဆင်ကလေးကိုကယ်တင်ဖို့စူးစမ်းခဲ့ကြတဲ့ဆင်နှကောင်ကတော့အပေါ်ပြန်မတက်နိုင်မဲ့ရေစီးကြောင်းပေါ်ကချော်နေတဲ့ကြောက်စွန်းပေါ်မှာပိတ်မိနေကြတာပါဆင်နှကောင်ပိတ်မိနေတဲ့နေရာကိုအခြားဆင်နှကောင်ကသွားပြီးတော့ကူညီဖို့အပြင်းထန်စူးစမ်းနေတာကိုလည်းဗီဒီယိုရုပ်ပုံတွေမှာတွေ့ရပါတယ်ခောက်ရိုက်တည်တော်ကျိုးဝမ်းရှိရာနခွန်နရုတ်ဒေတာအုတ်ချုပ်ရင်းမူနတ်တပောင်စီရီချာနာကအခုလိုပြောပါတယ
်ဒါနိဒာဝရုံချမ်းတော့ဘူးဆီအချီဝိတ်ပိုင်စစ်ပေကိုဝါ
ဒီဆင်းရုပ်ထဲမှာ73កောင်ရှိတယ်လို့ယူဆပါတယ်ဒီထဲက7កောင်ကတော့တည်သွားပါပြီ2កောင်ပဲရှင်ပါတယ်ဒီ2កောင်ကတော့အသက်ရှင်မယ်ဆိုတော့ကျွန်တော်တို့တရားရဟန်းတို့အာမခံနေပါတယ်မင်းညားကပဲသူတို့မပြောသေးသေးစားနေတာကိုလည်းတွေ့ရပါတယ
်အဲ့ဒီဆင်းတွေအပေါ်ကိုပြန်တက်နိုင်လောက်မအင်အားတွေပြေလာစေမယ်အာဟာရဖြစ်တဲ့အစာအတောက်တွေကိုတစ်တော့တာဝန်ရှိသူတွေကဆင်းတွေကိုပြစ်ကျွေးနေတာပါဆင်း2កောင်ကိုကယ်တင်လိုက်နိုင်တယ်လို့တာဝန်ရှိသူတွေကနောက်ပိုင်းမှာပြောပါတယ်အဲ့ဒီဆင်းတွေတိတ်ကိုပူမင်တော့ကရောက်နေတယ်လို့လည်းသူကဆိုပါတယ်ဆင်တွေဘာလို့ချောကျသွားတယ်လဲဆိုတာအတိအကျမသိနိုင်ဘူးလို့လဲဂျိုဝိုင်းတာဝန်ရှိသူတူက AFP သတင်းထားတာကိုပြောပါတယ်။ဆင်ဆက်တကောင်တည်ဆုံခဲ့ရတဲ့တပြက်ဟာခောက်ရိုက်တည်သောဂျိုဝိုင်းထဲမှာဆင်အများဆုံးတည်ဆုံခဲ့တဲ့မတော်တဆမှုပါ။1992ခုနှစ်ကလည်းငရဲကြောက်ကဘာလို့ခေါ်တဲ့ဒီနေရာကပေ260နဲ့တဲ့ Hyunarok ရေတခွန်မှာပဲဆင်၈ကောင်ရေစီးတဲ့မျောပါပြီးတော့တည်ဆုံခဲ့မှုပါတယ်။အမျိုးသားတည်သောဂျိုဝိုင်းထဲမှာဆင်ကောင်ရေ300လောက်ရှိမယ်လို့လဲခန့်မှန်းထားကြတာပါ။ဆင်တွေကိုကယ်တင်တဲ့အတွက်ရေတကွန်ကိုလည်းကဘာလက်ခီးသွွားတွေလာခွင့်ပိတ်ထားပါတယ်။ဆင်တွေဟာထိုင်းနိုင်ငံရဲ့နိုင်ငံတော်တင်ကိစ္စဖြစ်ပြီးတောထဲမှာတဘာဝအတိုင်းလွတ်ထားတာဖြစ်ပေမဲ့ဆင်ကောင်ရေတွေတဖြည်းဖြည်းလျော့ပါလာပြီးတော့အခုဆိုရင်ထောင်ကနန်းလောက်သာကျန်တာပါ။တည်တော်ပြုံတည်မှုကြောင့်လက်ရှိဆယ်စုနှစ်တွေအတွင်းမှာတောရိုင်းသရိုက်ဆန်တွေနေထိုင်ကျဆားရတဲ့နေရာတွေတဖြည်းဖြည်းနှဲလာပြီးတော့လူသူရှိတဲ့အရက်တွေပဲတဖြည်းဖြည်းရောက်ရှိလာကြတာလည်းဖြစ်ပါရဲ့ရှင်။
နောက်လောင်ပြပြသွားတာပါရှင်မကြခင်ထုတ်လိုက်မဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်မှာတော့ရွေးကောက်ပွဲနဲ့တက်လာတဲ့အခု NLD အယက်တာအစိုးရလက်ထက်မှာလူခွင့်ရေးကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှာမကြခင်ဆွေးနွေးဆုံးဖြတ်ချက်တွေချစရာရှိနေပါတယ်။ဒါကြောင့်လူခွင့်ရေးရှုထောင့်ပြောင်းလဲသွားသလားဆိုတာကိုမကြခင်အချိန်ပိုင်းအတွင်းမှာဆွေးနွေးကြတော့မှာမို့လို့စောင့်မျှော်နားဆင်နိုင်ကြောင်းလည်းအသိပေးပါရရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ8ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2532 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တစ်ခုထဲမှာတော့တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုမစခဲ့အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ကမ္ဘာ့ဒေါ်လန်ထရန့်ပေါ်ရေးယူရေးအောက်လွှတ်တော်အမတ်တွေရဲ့စုံစမ်းစစ်ဆေးမှုတွေကြောင့်ဝါရှင်တန်နိုင်ငံရေးမှာအပြန်အလှန်ဝေဖန်ထိုးတဲ့တိုက်ခိုက်မှုတွေပုံပြီးတော့များလာပါတယ်။ယူကရိန်းနဲ့ဆက်ဆံရမှာကမ္ဘာ့ထရန့်မှာယွန်းစွာဂိုင်တွေခဲ့တဲ့ဆိုတော့ထောက်လွှင့်ရေးတိုင်ဝိုင်းကနောက်ထပ်ဒုတိယတယောက်ကလည်းတိုင်ကြားထားတဲ့အကြောင်းအမည်မဖော်လိုသူထောက်လွှင့်ရေးရာရှိတွေဘက်ကအကျိုးဆောင်ပေးတဲ့ရှင်းလင်းကပြောပါတယ်။ကမ္ဘာ့နဲ့ဒီမိုကရက်အမတ်တွေကြားအလွဲသုံးစားလုပ်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အပြန်အလှန်လက်ညှိုးထိုးနေကြပါတယ်။Democratic Party သမ္မတကိုယ်စားလှယ်လောင်းတွေတဲ့ရှေ့ဆုံးအပြည့်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်ဟာယူကရိန်းနိုင်ငံလက်စားမှုတွေထဲမှာပါဝင်ပတ်သက်မှုရှိမရှိသူစိုးရိမ်နေဆိုပြီးသမ္မတထရန့်ကပြောခဲ့တာပါဂျိုးဘိုက်ဒန်ရဲ့သားဟန်တာဘိုက်ဒန်ကလည်းယူကရိန်းမှာစုံစမ်းစစ်ဆေးခံနေရတဲ့တောင်းငွေဒူဖော်ကြီးကုမ္ပဏီတစ်ခုရဲ့ဒါရိုက်တာဘုတ်အဖွဲ့ဝင်ဖြစ်နေပါတယ်ဒီကိစ္စကိုစုံစမ်းဖို့သမ္မတထရန့်ကယူကရိန်းသမ္မတကိုဖုံးဆက်ပြောခဲ့တာပါဝေဖန်တဲ့သူတွေကတော့ယူကရိန်းကိုပေးမဲ့အမေရိကန်ကူညီဒေါ်လာတန်400လောက်ကိုဆိုင်းငံ့ထားပြီးအပြန်အလှန်ဘေးယူလုပ်တဲ့သဘောမျိုးမတော်မတရားလုပ်ခဲ့တဲ့ဆိုပြီးပြောပါတယ်ထောက်လှမ်းရေးရာရှိတယောက်ကဒီကိစ္စကိုတင်ကြားခဲ့တယ်လို့နောက်တစ်ယောက်ကလည်းထပ်မံတင်ကြားခဲ့တယ်ဆိုပြီးစုံစမ်းစစ်ဆေးရေးမှူးချုပ်မိုက်ကယ်အဂစ်ဆန်ကပြောပါတယ်သူသမ္မတဟောင်းဂျိုးဘိုက်ဒန်ကတော့သမ္မတထရန့်နဲ့ပတ်သက်ပြီးခုလိုဝေဖန်ပါတယ
် comes from the most corrupt president we've had in modern history is the definition
of corrupt ဒီနေ့ခေတ်သစ်သမိုင်းမှာအကျင့်ပြတ်ဆုံးသမ္မတပါလက်စားမှုဆိုတဲ့အဓိပ္ပာယ်ကိုသူစီမှာတွေ့ရမှာပါ
သမ္မတထရန့်ကတော့ဒီစုံစမ်းစစ်ဆေးမှုဟာဒီမိုကရက်ဥဆောင်တဲ့အောက်လွှတ်တော်အမတ်တွေရဲ့သူ့အပေါ်နိုင်ငံရေးအောက်လန်းနီးနဲ့ထုံးတဲ့ချက်ဖြစ်တယ်လို့ပြန်လည်တုံ့ပြန်ပါတယ်။သူ့ကိုတက်ခဲ့သူတွေထဲမှာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒန်ရှရစ်လည်းပါတယ်လို့သူကပြောပါတယ်။အလွဲသုံးစားလုပ်မှုတွေကိုသူဖော်ထုတ်ခဲ့တာလို့လည်းသမ္မတထရန့်ကခုခံကာကွယ်ပြောပါတယ
်။ I don't care about Biden's campaign but I do care about corruption.
ဘိုင်ဒန်မဲဆွဲစီးယုံနေတာတွေကိုကျွန်တော်ဂရုမစိုက်ပါဘူး။လက်ပေးလက်ယူကိစ္စကိုပဲကျွန်တော်ဂရုစိုက်တာပါ။
ဒီမိုကရက်အောက်လွှတ်တော်အမတ်ဟာဂင်ချာဗရီစ်ကတော့သမ္မတဟာကျန်းသိက္ခာကျင်းစုထားတဲ့တာဝန်တွေကိုချိုးဖောက်ခဲ့တယ်ဆိုပြီး ABC ရုပ်သံကလည်းဝေဖန်ပါတယ
် The administration without justification withheld $391 million
ကဲကဲတွေတွေ့နေတဲ့ယူကရိန်းကိုစီးရေးကူညီပေးမဲ့ဒေါ်လာ390တန်းကိုဘာကြောင်းပြချက်မှခိုင်ခိုင်လုံလုံမပေးဘဲဆိုရကဆိုင်းငံ့ထားခဲ့ပါတယ်အမေရိကန်ပြည်သူတွေကိုနိုင်ငံရေးအရပြစ်မှတ်ထားတဲ့တစ်ချိန်တည်းမှာ2020ရွေးကောက်ပွဲဝင်းဆွတ်ဖက်ဖို့ပြည်ပခေါင်းဆောင်တယောက်ကိုသမ္မတကဖိအားပေးခဲ့တာပါဒါဟာအာဏာအလွဲသုံးစားလုပ်တဲ့နမူနာတက်တည်ပါပဲ
သမ္မတထရန့်ကိုသိဝေဖန်လေးမရှိတဲ့ယူတာပြည်နယ်အထက်လွှတ်တော်အမတ်မစ်ရော်မနီကတော့ဒီကိစ္စအခုလိုလူသိရှင်ကြားပေါ်လာတာကသိကိုစိုးရွားတယ်ဆိုပြီးထုတ်ဖော်ပြောဆိုပါတယ်ရီပါဘလီကန်အောက်လွှတ်တော်အမတ်ဂျင်ဂျော်ဒန်ကတော့သမ္မတဟာသူ့လိုရမယ့်ကိစ္စကိုလှုပ်တာဆိုပြီး ABC ရုပ်သံကနေအခုလိုခုခံကာကွယ်ပြောပါတယ
် And I think when the president is trying to make sure that there is not corruption
that if American people ခက်ခက်ခဲခဲရှာထားတဲ့အခွန်ငွေတွေတဲကရုရှားကိုတိုက်ဖို့အတွက် Ukraine ကိုအကူအညီပေးမယ် Ukraine ကိုသူတို့သွားကျင်တဲ့လမ်းကြောင်းသွားနိုင်အောင်အကူအညီမယ်သူတို့လိုချင်တဲ့စနစ်ကိုထူထောင်နိုင်အောင်ပံ့ပိုးပေးမယ်ဆိုရင်အဲ့မှာဘလို့လက်ပေးလက်ယူမှုမှမရှိဘူးဆိုတာသိကြအောင်ယုံကြည်စိတ်ချနိုင်ဖို့လိုပါတယ
်သမ္မတထရန့် Ukraine သမ္မတနဲ့ telephone ဆက်တဲ့အချိန်မှာသူပါရှိနေပါတယ်ဆိုပြီးနိုင်ငံသားရေးဝန်ကြီး Mike Pompeo ပြောခဲ့တာကြောင့်ဒီငင်းပွားမှုရှုတ်တော်ပုံထဲမှာမတ်ပွန်ဘီကိုလည်းပါဝင်လာပါလေအမေရိကန်သံတမန်တွေပေးပို့ခဲ့ကြတဲ့စာတွေကြလဲဒီကိစ္စနောက်ွယ်မှာသမ္မတရောနိုင်ငံသားရေးဝန်ကြီးပါပါနေတယ်ဆိုတာကိုပြသနေကြောင်းပါခင်ဗျာ
မ ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးခဲ့တဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့အင်ကာညနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကန်စီစဉ်စတင်ချိန်ရောက်ပါပြီစီစဉ်သူကိုသားညွန့်ဦးနဲ့အတူထုတ်လို့ရမှုကိုအောင်တို့ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်ကာနေ့ညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကျူးစွားရတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လူခွင့်ရှူတော့လူခွင့်အမြင်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာပြောင်းလဲမှုတစ်စုံတစ်ရာရှိပြီလားဆိုတာပါမြန်မာနိုင်ငံဟာစစ်စုရလက်ထက်တလျှောက်လုံးမှာလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစစ်စုဘဝဝေဖန်ပြစ်တင်တာတွေခံခဲ့ရမှုပါတယ်။အခုဒီရွေးကောက်ပွဲနဲ့တက်လာတဲ့ NLD အယက်သားအစုရလက်ထက်မှာဆိုရင်လေလူခွင့်ကိစ္စဟာတကြော့ပြန်ပြီးတော့လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထူးထူးညီလာခံတတိယကော်မတီမှာမကြခင်ဆွေးနွေးဆုံးဖြတ်ချက်တွေချစရာရှိနေပါတယ်။လူခွင့်နဲ့ပတ်သက်လို့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေကအခုအစိုးရအာဏာယူလာတဲ့အချိန်မှာလူခွင့်အပေါ်မှာအမြင်ပြောင်းသွားသလားဒါမှမဟုတ်အယက်သားအစိုးရရဲ့လုပ်ပိုင်ခွင့်မဲ့နင်းနေလို့လားဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ Equality မြန်မာညီမျှချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဦးအောင်မျိုးမင်းကဆိုလို့ရှိရင်1988လှုပ်ရှားမှုတွေကပါလာခဲ့သူဖြစ်ပြီးတော့လူခွင့်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဦးဆောင်တက်ကြွလှုပ်ရှားသူတူဖြစ်ပါတယ်နောက်တူကလည်းလာတူပါပဲလူခွင့်နဲ့ပတ်သက်လို့ဥဆောင်တက်ကြွလှူရှားသူလူငယ်မျိုးသမီးခေါင်းဆောင်တူဖြစ်ပါတယ် Asian Committee for Democracy and Development ကမတ်တင်စာရှင်းလင်းရေးဖြစ်ပါတယ်နှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဥအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကော်မျိုးမင်းကြားလားမသိဘူးဗျ Hello ဟုတ်ကဲ့ကော်မျိုးမင်းခုနကကျွန်တော်ပြောသွားသလိုပါပဲပြောရမယ်ဆိုရင်လက်ရှိအာဏာရနေတဲ့ NLD အစိုးရတွေပဲဖြစ်ဖြစ်လွှတ်တော်အမတ်တွေပဲဖြစ်ဖြစ်အတော်များများကတစ်ချိန်လုံးက1988လှုပ်ရှားမှုကနေပြီးတော့ဖျက်ဆီးခဲ့ကြတယ်လူခွင့်ရေးဒီမိုကရေစီရေးကိုတစ်ချိန်လုံးတောက်လျှောက်ပြောဆိုလာကြတဲ့သူတွေဖြစ်ပါတယ်ဒါပေမဲ့အခုအချိန်ဒီမှာ NLD အစိုးရတက်လာတဲ့အချိန်မှာလူခွင့်နဲ့ပတ်သက်လို့တော်တော်လေးဝေဖန်ခံရတယ်ကြုံရပါပြီအဲ့တော့အခုတက်လာတဲ့အစိုးရအာဏာယူလာတဲ့အချိန်မှာလူခွင့်နဲ့ပတ်သက်ပြီးတော့အမြင်ပဲပြောင်းသွားကြတာလားဒါမှမဟုတ်သူတို့ရဲ့လုပ်ပိုင်ခွင့်ပဲဒီစစ်တပ်ကိုမကြုံလုံနိုင်မဲနဲ့လုတ်ပိုင်ခွင့်နင်းနေလို့လားကော်မျိုးမင်းရဲ့သုံးသက်ချက်အရင်ဆုံးသိကြပါလေခင်ဗျဟု
တ်ကဲ့နိုင်ငံတကာကတော့မြန်မာနိုင်ငံရဲ့လူခွင့်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကပြောခဲ့တာအခုမှမဟုတ်ပါဘူး1992ခုနှစ်ကကုလသမဂ္ဂအချုပ်အခြာမီလာခံမှာကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သုံးချက်ချက်ချမှတ်ခဲ့တယ်လို့လူခွင့်ရေးကောင်စီမှလည်းအထူးစုံစမ်းစစ်ဆေးရရှိခန့်အပ်ပြီးတော့လှုပ်ဆောင်နေတာကျွန်တော်မြန်မာနိုင်ငံသက်တမ်းအစီအစဉ်ဖြစ်ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာ NLD အစိုးရတက်လာတဲ့နောက်ပိုင်းမှာတော့လူခွင့်ရေးကိစ္စကိုအရင်ကတည်းကပုံမှုပဲနိုင်ငံတကာကကြိုးဆိုလာတွေ့ရတယ်။အဲ့ဒီအချက်မှာကျွန်တော်တစ်ချက်လောက်ကျွန်တော်ထုတ်ပြချင်တယ်ဗျ။တစ်ချက်ကတော့ဒီနိုင်ငံတကာကအရင်တော့စစ်အစိုးရလက်ထက်ကနေအယက်သားအစိုးရအထူးသဖြင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီနည်းလမ်းရတက်လာတဲ့အစိုးရရဲ့နောက်တစ်ခါတစ်ကမ္ဘာလုံးကလေးစားရတဲ့အစိုးရတက်လာတဲ့အခါမှာအရင်တော့ငါတဲ့လူခွင့်လေးကိုပုံမူပြီးတော့ကာကွယ်နိုင်မယ်ဆိုတော့ညှော်လင့်ချက်အရန်ကြီးခဲ့ကြတယ်ညှော်လင့်ချက်ရန်ထားခဲ့ကြတယ် great expectation ပေါ့ဒီအားကြောင့်မလို့ဒီလိုမျိုးကျွန်တော်တို့လက်ရှိအခြေအနေမှာမြေပြင်ချင်းကြီးတဲ့အခါမှာကျွန်တော်တိုင်းပြည်မှာဖြစ်နေတာကအချုပ်ချာကတသက်အာနာတသက်ဖြစ်နေတယ်ဒီလိုအစိုးရဆိုပြီးဖြစ်နေပြီမဲ့တကယ်တမ်းအာနာကိုကင်ဆယ်တဲ့နေရာမျိုးမှာဒီတက်မတော်ရဲ့ပါဝင်မှုအာနာလွှမ်းမိုးမှုမကျော်လွှမ်းနိုင်တဲ့အချိန်မှာအားမလို့အားမရဖြစ်လာတယ်ညှော်လင့်ခြင်းကနေအားမလို့အားမရဖြစ်လာတဲ့ခါမှာပုံမူပြီးတော့ပြင်ပြချက်တွေဖြစ်လာတယ်တခုကတစ်ဖက်မှာလည်းအရင်တုန်းကအစိုးရလက်ထက်တုန်းကမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့လူခွင့်ရေးကိစ္စတွေက human rights violation လူခွင့်ရေးချိုးဖောက်မှုတွေပြောပြီးမဲ့အခုနောက်ပိုင်းမှာဒီရခိုင်ဒေသနဲ့တိုင်းရင်းသားဒေသတွေမှာဖြစ်လာတဲ့ကိစ္စတွေကိုလူခွင့်ရေးကြော်လွန်ပြီးတော့ internationalcrime လို့တော့သတ်မှတ်လာကြတဲ့အရာမျိုးဖြစ်လာတယ်။အဲတော့ PR တွေကအရင်ကြီးလာတယ်။အဲ့ဒီ PR တွေကိုတစ်ဖက်ကလည်းမျောလင့်တယ်လို့တစ်ဖက်မှာလည်းဒီလိုမျိုးငြင်းချမ်းရေးနဲ့ဒီအပြစ်ခတ်ရေးဆိုင်ဥတီတဲ့ခါမှာအယက်သားအစိုးရအနေနဲ့မလူးတာမလုံတာပုံစံမျိုးဖြစ်တဲ့အခါမျိုးတွေရှိတတ်တယ်။တစ်ခါတည်းကြလို့ရှိရင်သူတို့ရဲ့ပြောကြားချက်တွေကဟိုနိုင်ငံတကာကိုစစ်တပ်ကိုစားကာကွယ်ပေးသလိုပုံစံမျိုးပြောက်တဲ့အခါမျိုးကြောင့်ပုံမူပြီးတော့ကျွန်တော်တို့ပြန်ပြပြောဆိုမှုတွေအရေးယူမှုအတန်တွေပုံပုံမြင့်မားလာတယ်လို့ပထမတစ်ချက်အနေနဲ့ပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာဒီနေရာမှာခုနကကိုယ်မျိုးမင်းပြောသွားတဲ့အထက်မှာလက်ရှိသူရဲ့လုပ်ပိုင်ခွင့်အခြေအနေပဲပါပါတယ်။ဒါပေမဲ့တစ်ဖက်မှာ
ဒေါ်ဆန်းစုကြည်ကိုနိုင်ကတစ်ချိန်လုံးကမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုင်းသားဒေသနဲ့ပတ်သက်ပြီးတော့သူကိုယ်တိုင်ထုတ်ဖော်ပြောဆိုခဲ့တာတွေရှိပါတယ်။ဒါပေမဲ့အခုချိန်မှာဆိုရင်တော်များဝေဖန်တာကသူစိတ်စိတ်နေနေတဲ့သဘောပေါ့နော်။နောက်တစ်ဖက်မှာလူခွင့်ကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုရှင်းပြောရရင်ဦးသိန်းစိန်လက်ထက်တော်မှာပေးဝင်တဲ့ပူးပေါင်းဆောင်ရွက်တာတွေရှိရတယ်။ဒါပေမဲ့ NLD အစိုးရလက်ထက်မှာလုံးဝပေးမှုမရဘူး။ပူးပေါင်းဆောင်မှုမရှိပါဘူး။အဲ့တော့ဒီအချိန်တွေက NLD အစိုးရရဲ့လူခွင့်ပေါ်အမြင်သူရဲ့ထားတဲ့သဘောထားတွေထင်ဟနေပါလားဘလို့မြင်ပါလဲခင်ဗျအနေနဲ့အစိုးရရဲ့ယက်တိချက်ပ
ါဟုတ်ကဲ့နိုင်ငံတကာနဲ့ပူးပေါင်းမှုအပိုင်းမှာတော့အရင်ကတည်းကကျွန်တော်တို့ပုံမှန်ဆိုးွားသွားတယ်လို့ပြောချင်ပါတယ်အရင်တုန်းကတော့ကျွန်တော်တို့လူခွေဟိုချိုးဖောက်တယ်ဒါပေမဲ့နိုင်ငံတကာနဲ့ပူးပေါင်းမှုကရှိနေဦးမယ်ကျွန်တော်တို့လူခွေစုံစမ်းစစ်ဆေးအရာရှိတွေကိုခွင့်ပြုတာတွေနောက်တော့ပြီးတော့စုံစမ်းမှုအတွက်ဒါတွေကိုဟိုခွင့်ပြုရဲ့ပုံစံမျိုးရှိခဲ့ပြီးမယ်အခုဆိုလို့ရှိရင်ဘာဖြစ်လာလဲဆိုတော့စုံစမ်းစစ်ဆေးမှုတုံ့ဆောင်မဲ့အထူးစုံစမ်းစစ်ဆေးရရှိရအောင်မှဗီဇာမပေးဘူးနောက်တစ်ခါမှနိုင်ငံတကာကဒါမျိုးပူးပေါင်းဆောင်ရွက်မှုမရှိတဲ့အတွက်ကြောင့်မလို့ဆက်စစ်အချက်လက်စုဆောင်းမှုကိစ္စတွေဖြစ်လာတယ်စုံစမ်းစစ်ဆေးရရှိတခုနဲ့မရတော့ဘဲနဲ့ fact finding mission ဆိုပြီးတော့အသိအဖွဲ့နဲ့သူဆောင်တဲ့အရာမျိုးဖြစ်လာတယ်။ဒါကိုလည်းအပြစ်မှမဖြစ်ဘူး။ဒါကိုဘလို့မှလက်မခံဘူးဆိုတော့ကြောချချက်ကတော့ကျွန်တော်ကိုယ်တိုင်လည်းဒါနဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်မိပါတယ်။ဘာကြောင့်လဲဆိုတော့ပူးပေါင်းဆောင်ရွက်မှုလမ်းကြောင်းတွေကိုချထားရတဲ့အတိုင်းပူးပေါင်းဆောင်ရွက်မှုမရှိခြင်းကကျက်ွက်ခြင်းတစ်မျိုးဖြစ်တယ်။ကျက်ွက်ခြင်းတစ်ခုကိုကျွန်တော်ကြည့်လိုက်တဲ့အခါမှာကိုယ်တိုင်မချိုးဖောက်ဝင်မဲ့သူ့ခွေချိုးဖောက်မှုတွေကိုကာကွယ်ပေးသလိုနိုင်ငံတကာရာဇဝတ်မှုတွေကိုတစ်ဖက်ကနေကာကွယ်ပေးသလိုဖြစ်လမ်းကြောင်းကိုဥတီရယ်ဆိုတာကိုလည်းတတိကြည့်ဖို့အတွက်အရန်ကိုအရေးကြီးတဲ့အခြေရောက်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ကွန်မြူမင်းလေလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ပြန်နေဆွေးနွေးမယ်မတ်တင်စာရှင်လက်ယူကိုဖိတ်ခေါ်လိုပါတယ်မတ်တင်စာရှင်လက်ယူကပြောရမယ်ဆိုရင်ဒီကြားထဲမှာပဲဒီလူခွင့်ရေးတက်ကြွလှုပ်ရှားမှုတွေကြောင့်တရားစွဲဆိုခံရတယ်လည်းရှိနေပါတယ်ကျွန်တော်သိရတော့အဲ့တော့မတ်တင်စာရှင်လက်ယူကျွန်တော်အရင်ဆုံးမေးချင်တာကအခုလက်ရှိမြန်မာနိုင်ငံမှာခေါင်းဆောင်နေတဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဒေါ်ဆန်းစုကြည်ကိုတစ်ချိန်လုံးကလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာကနေပြီးတော့ဒီ icon တယောက်အနေနဲ့မော်စံထားစရာတယောက်အနေနဲ့တော့သတ်မှတ်ခဲ့ကြပါတယ်အဲ့တော့အရှင်ဆုံးမတ်တင်စာရှင်လက်ကြီးအမြင်ကိုသိချင်တာကဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့မတ်တင်စာရှင်လက်ကြီးအနေနဲ့ဘလူးမျောလင်းခဲ့တယ်ဘလူးသဘောထားခဲ့တယ်ဒါပေမဲ့ဒီနေ့အချိန်ကာလမှာကြုံနေရတဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်နဲ့ပတ်သက်လို့မတ်တင်စာရှင်လက်ကြီးဘလူးများသုံးသပ်ပြပါလဲ
ဟုတ်ကဲ့ပါကျွန်တော်တို့ဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဒီလက်ရှိအာဏာမရခင်အချိန်ကာလမှာခရေကပေါ့နော်ကျွန်တော်နိုင်ငံရဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခက်အခဲအကျန့်တက်ဒီနောက်တစ်ခုကလက်ရှိဒီစစ်တပ်ကချုပ်ကန်ထားတဲ့ဒီအာဏာတွေနောက် institution တွေပါဝါတွေရှိနေတဲ့ခါကျတော့ဒီပေါ်မှာအခြေခံပြီးတော့တက်လာတဲ့အစိုးရညီလို့မဆိုပေါ့နော်အတူမဆိုခက်ခဲကြုံလာရမယ်ဆိုတာကျမတို့အရက်ဖက်အဖွဲ့အစည်းတွေရောနိုင်ငံရေးနားလည်တဲ့လူတွေရောလူငယ်တွေကျမတို့တက်ကြွလို့ရှာတဲ့လူငယ်တွေကနားလည်ပြီးသားဖြစ်ပါတယ်ဆိုတော့လူခွေရေးဆိုင်ရာအခက်အခဲတွေဖြစ်လာနိုင်တယ်လူခွေရေးဆိုင်ရာမှာလက်ညှိုးထိုးခံရနိုင်ခြေအများကြီးရှိလာနိုင်တယ်ဆိုတာလဲကျမတို့ဒါမျှော်လင့်ပြီးသားပေါ့နော်ဒါတွေကဟို NLD ပါတီကိုလည်းမျှော်လင့်ပြီးသားဖြစ်ပါလိမ့်မယ်အာဒါပေမဲ့ကျမတို့ဒီဈာရဲကကွာဒီ NLD ပါတီကအနိုင်ရသွားပြီးကာလမှာဒေါ်ဆန်းစုကြည်အပေါ်မှာကျမတို့စိတ်ပြေရတာတွေ NLD ပါတီရဲ့တောင်ရွက်ချက်တွေအပေါ်မှာကျမတို့အားမလို့အားမရဖြစ်ရတယ်ဒါတွေအားလုံးကဘာပေါ်မှာမူတည်တယ်လဲဆိုတော့ဒီပြက်ကွက်မှုတွေရဲ့နောက်တစ်ခုကပြောခဲ့တဲ့စကားတွေပေါ်မှာသတိမတည်မှုကြီးပေါ့နော်နောက်အရှိဒီပုံစံအစုံပြောင်းလဲလာတဲ့ဟိုဆက်သွဲဆက်ဆံတဲ့ပုံစံတွေစသဖြင့်ဒီအရက်ဖက်ဖွဲ့စည်းတွေပေါ်မှာဒါမှမဟုတ်သတင်းမီဒီယာတွေပေါ်မှာနောက်မတူတဲ့အတန်အထွေးအမြင်မတူတဲ့နိုင်ငံရေးသမားတွေပေါ်မှာဆက်ဆံတဲ့ပုံစံတွေနောက်တရားစွဲဆိုထောင်ချမှုတွေဒါတွေကစတိုက်မြင်လာရတဲ့ပုံမှာကျွန်တော်တို့ကတကယ်ကိုစိတ်ပြန်မိပါတယ်အရင်ဆုံးပြောရမယ်ဆိုတော့2015ဒီရွေးကောက်ပွဲမတိုင်ခင်မှာခရီးကဒီလူခွင့်ဆိုင်ရာကျွန်တော်စိုးရိမ်မှုဖြစ်လာတယ်လို့ပြောရပါတယ်ဒါလဲဆိုတော့ကျွန်တော်တို့ဒီရွေးကောက်ပွဲစမယ်ဆိုတဲ့အချိန်မှာကျမတို့ဒီပါတီထဲမှာဒီမွတ်စလင်ကန်ဒီဒိတ်လို့ပြောတယ်မွတ်စလင်ဘာသာဝင်ဖြစ်သောဒီအဖွဲ့ပါတီအဖွဲ့ဝင်တွေကိုပါဝင်ခွင့်မပေးခဲ့ဘူးပေါ့နော်ဒီမှာကလေးကလူခွင့်ရေးချုပ်ဖောက်မှုစခဲ့လေလို့ပြောလို့ရပါတယ်ဒါပေမဲ့ကျမတို့ဒီလူတွေအားလုံးဟာဒီအချက်ကိုမျက်ကွယ်ပြုခဲ့ကြပြီးတော့ဒီပါတီအောင်နိုင်ရေးကျမတို့ဒီမိုကရေစီတော်လှန်ရေးအောင်မြင်ဖို့ဆိုရက်အမြင်နဲ့ကျမတို့အားလုံးဟာဒါပုံဩခဲ့ကြပါတယ်ဒါပေမဲ့လည်းအဓိကကျမတို့ညှော်လင့်ချက်ကကယ်ပြီးဒါအာဏာရလာခဲ့တဲ့တုံတရားပြောင်းလဲမှုနဲ့တိုးတက်မှုရှိလာမလားဆိုတဲ့ပုံမှာအခြေခံခဲ့ကြပြီးတကယ်တကယ်မှာအဲ့ဒီအချိန်ကစပြီးတော့ပြက်ကွက်ခဲ့တာအခုချိန်ကြီးကိုပဲဒါနိုင်ငံတကာမှာပါအရှက်တကွက်ဖြစ်ရတဲ့အချိန်ကြီးဖြစ်လာရဲ့လို့ပြောလို့ရတာပေါ့နော်ဟုတ
်ဟုတ်ကဲ့လက်ရှိဒီတက်ကြွလှုပ်ရှားမှုတွေနဲ့ပတ်သက်လို့ကင်တွယ်မှုလူခွေးနဲ့ပတ်သက်လို့အစိုးရရဲ့ကင်တွယ်မှုနဲ့ပတ်သက်လို့ဒါမတ်တင်စာရှင်းလင်းပြီးပါများမှတ်ချက်ပေးလို့ပါလေ
ကျောင်းနိုင်ငံမှာဒီနိုင်ငံအကျဉ်းသားတွေအများကြီးတော့ရှိခဲ့ပြုပါတယ်။ဒါပေမဲ့ဒီဥသိမ်းစိန်ပြည်ရလက်ထက်နောက်ပိုင်းမှာတော့နိုင်ငံအကျဉ်းသားရှော့ချတဲ့ပုံစံမျိုးတွေအများကြီးကျွန်တော်တွေ့လာရပြီးတော့ဒီ NLD အစိုးရလက်ထက်မှာတော့နိုင်ငံအကျဉ်းသားအရေးအတွက်ပေါ့နော်။ဒါဆိုရင်အခုဒီပြီးခဲ့တဲ့ August ပြီးခဲ့တဲ့ August လမှာလည်းကျွန်တော်အယောက်630ရှိပါတယ်။ဒီအယောက်630ထဲမှာကျွန်တော်လက်ရှိဒီထောင်တွင်းအချင်းချခံနေရတာအယောက်50ကျော်နေပြီးတော့ထောင်ထဲကနေပြီးတော့တရားရင်ဆိုင်နေရအယောက်100နီးပါးရှိပါတယ်။အထက်မှာကျွန်တော်မိတ်ဆွေတကယ်ချင်းတွေလူငယ်တွေကျောင်းသားတွေပါဝင်ပါတယ်။ပုံစံအစုံနဲ့ရှိနေတဲ့အချိန်မှာကျွန်တော်အများစုဒီလက်ရှိအစိုးရခုနိုင်ပြောနေတာကလည်းဒီတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စရဲ့အဓိကပြောရဲပေါ့နော်။တရားဥပဒေစိုးမိုးရေးလို့ပြောတဲ့အခါမှာလည်းရှိနေတဲ့တရားဥပဒေစိုးမိုးရေးကိုပဲအဓိကဆောင်ပေးပြီးကျောဆိုနေတာကအနေနဲ့ဖြစ်စီရပါဘို့ဒါဆိုကျွန်တော်တို့နိုင်ငံမှာဥပဒေတွေကမတရားတဲ့ဥပဒေဖြစ်နေအများကြီးဒီဥပဒေကပြင်ဆင်မှုမကြိုးစားတဲ့အပြင်ကိုကျွန်တော်တို့နည်းစုစီဥပဒေဆိုရင်ဒီဆန္ဒပြတဲ့လူတွေကိုထောင်ပို့ပြီးထောင်ခံပုံမှန်ချမှတ်ဖို့တဲ့ပြင်ဆင်လာတာမျိုးတွေနောက်ဆန္ဒပြဖို့အတွက်အချက်လက်တွေပို့ပြီးစုဆောင်းဖို့အတွက်ဥပဒေပြင်ဆင်မှုကြိုးစားတာမျိုးတွေဒါတွေကိုဒီလိုအရေးအယောင်မျိုးတွေကျွန်တော်မြင်လာရတဲ့အခါမှာတကယ်ဒီလူခွင့်ပေါ်မှာအခြေခံအကြဆုံးတော့ကျွန်တော်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာစီတန်းလက်လည်ခွင့်လွတ်လပ်စွာတင်းတင်းဖွဲ့စည်းမှုတွေကနောက်ပိုင်းမှာပုံမှန်ချင်းချက်လာတော့ကျွန်တော်တို့အချက်လက်တိကျတွေရဆက်လက်ကျွန်တော်ထုတ်ပြန်တဲ့စစ်တမ်းတွေအရာတော့ပို့ပြီးတော့မြင်သားလာတယ်ပေါ့နော်ဒါကျွန်တော်တို့အားလုံးအတွက်ပို့ရတဲ့ငန်းချောင်းဖြစ်ပါတယ်လို့ဟုတ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကလက်ရှိမြန်မာနိုင်ငံကြီးကအကဲဆက်ပါတယ်နောက်တစ်ခုကဒီမိုကရေစီအသွင်ကူးပြောင်းရေးလည်းတောင်းနေတဲ့ချိန်ကာလဖြစ်တော့အစိုးရကိုရင်ကတကယ်ပြောတာမဟုတ်ပြီပင်အစိုးရလူလားသူတွေနောက်တစ်ခုအတိုက်ခံဖို့ပါဘူးလက်ရှိအာဏာရပါတီအတွင်းကအတိုင်းဝိုင်းနေပြောနေတာကတော့လက်ရှိတက်ကြွလှုပ်ရှားသူတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ပေါ့နော်ဒီလိုတိမ်တွေမှုမှုနဲ့တွားနေရတဲ့အကဲဆက်နေတဲ့အခြေအနေမျိုးမှာလူငယ်တွေအနေနဲ့ဒီအခြေအနေကိုနားလည်ဖို့လူတွေစိတ်ရှိဖို့လူတွေဆိုတဲ့အမြင်ပြောဆိုဝေဖန်တာတွေရှိပါတယ်ဒီပုံမှန်အောင်မတင်စာရှင်းလိုက်ဘယ်လိုမြင်ပါလဲ
တော့1988ခုနှစ်မှာကျမတို့ဒါတော်လိုင်းကြီးလောက်တဲ့အချိန်မှာကျမတို့ဒါအုံလူလူရဲ့ပါဝင်မှုနဲ့အားလုံးပူးပေါင်းပြီးတော့ပြောဆိုကြတဲ့အခါမှာလူ့အခွင့်အရေးချက်ချင်းပြီးဒီမိုကရေစီချက်ချင်းပြီးလို့ကျမတို့ဩခဲ့ကြတာဖြစ်ပါတယ်။အခုနောက်ထပ် 2030 ကျော်တဲ့အချိန်ကြာမှလူ့အခွင့်အရေးဒါမရနိုင်သေးဘူးလက်ရှိအချိန်ဒီမှာဒါတိမ်ပိမ်မှုမှုနဲ့ကျမတို့ reconciliation လုပ်နေရပါတယ်။ရင်ကြားစီနေရတယ်နောက်ဆုတ်ပေးတာဆိုတာမျိုးကျမတို့ပြောလို့လုံးဝမရပါဘူး။ကျမတို့2030ကျော်ခဲ့ပါပြီ။တော့အခုချိန်မှာလည်းကျမတို့လူ့ခွင့်ချက်ချင်းပြပါပဲတရားသားမှပြောလို့မရပါဘူးဒါကျွန်တော်တို့ရဲ့အခြေခံမူရပါအခွင့်အရေးတွေဖြစ်တဲ့အတွက်ကြောင့်မလို့စဉ်စက်မပြတ်တောင်းဆိုရမှာဖြစ်ပါတယ်နောက်တစ်ခုကကတော့လက်ရှိအစိုးရအခက်အခဲတွေကြုံနေရတယ်ဒီရင်းသားစီဖြစ်စင်မှာတိမ်တိမ်မှုမှုနဲ့ဒါဟိုတစ်ဖက်သားကိုလူရဆွဲနေရမယ်ဆိုတဲ့အပိုင်းတွေကျွန်တော်အများကြီးနားလည်ပြီးသားဖြစ်ပါတယ်ဒါပေမဲ့ဒီချိန်ထဲမှာစင်သွားရင်လမ်းဖြစ်တယ်ဆိုဟုတ်တယ်တကယ်ကိုစင်သွားတဲ့အခါမှာလမ်းတကယ်ဖြစ်မဖြစ်ကျွန်တော်စောင့်ကြည့်ရမှာဖြစ်တယ်လို့အဲ့စင်သွားနေတဲ့လမ်းတစ်လျှောက်မှာတီတီချင်းစီးခဲ့တော့တားငယ်တိရစ္ဆာန်တွေအပင်တွေဒီအပင်တွေတားငယ်တိရစ္ဆာန်တွေဒါဥပမာပြောပြတာပေါ့နော်သူတို့တွေရဲ့သူတို့တွေရဲ့အသက်တွေပဲဖြစ်ပါတယ်နော်သူတို့တွေရဲ့အသက်တွေရဲ့ကျွန်တော် justice လို့ပြောရဲတရားမျှတမှုရှာဖွေပေးရမှာကျွန်တော်တချို့လှုပ်ရှားတဲ့သူတွေနောက်လူခွင့်ကောင်းကင်ဆောက်ရှောက်သူတွေရဖက်ခွေစီတွေအခြေခံတာဝန်ဖြစ်ပါတယ်။တစ်ချိန်မှာလက်ရှိတော်ဆန်းစုကြည်တွားနေလမ်းတောင်မှန်လေလို့ပြောနေကြသူတွေဟာတစ်ချိန်မှာမှန်နေသောတက်တည်ကြနိုင်ခဲ့ပြီးရှိနေခြင်းတောင်မှဒီလက်ရှိအခြေအနေမှာကျွန်တော်ဆုံးရှုံးနေအောင်မှုရဲ့အတွက်ကိုကျွန်တော်စဉ်စက်မပြတ်အတန်ထွက်ပြီးတော့မျက်နှာမှုတွေကိုကျွန်တော်ဒါအတိမတ်ပြုဖို့နဲ့တရားမျှတမှုရှာဖွေဖို့ကစဉ်စက်မပြတ်ကြိုးနေမှာဖြစ်တယ်။ဒီပိုင်းကိုလည်းနားလည်ပြီးကြဖို့လိုပါတယ်။ကျွန်တော်တရားမျှတမှုဆိုလူတိုင်းနဲ့ထိုက်တန်ပါရှင့
်။ဟုတ်ကဲ့ပါခင်ဗျာ။ကော်မျိုးမင်းနဲ့မတင်စားရှင်းလင်းပြီးပြည်နယ်ဆွေးနွေးသူတွေလီလိုက်ပါမှာခဏနေပြပါဦးခင်ဗျာ။ရှင်တို့လီလိုင်းပေါ်ရောက်လာလို့ကျွန်တော်တို့အလှည့်ပေးကြပါတယ်အရင်ဆုံးဥတမ်းမောင်ဆွနေမြင်းမြန်လို့ရပါတယ်ခင်ဗျာကိုအောင်မျိုးမင်းရှိပါတယ်မတ်တင်စာရှင်လည်းရှိပါတယ
်ဟုတ်ကိုအောင်မျိုးမင်းတို့မေးချင်တာလူအခွင့်အရေးဆိုတာကဟိုကျွန်တော်ရခိုင်မှာပြောနေတယ်ဘုံကြီးဝင်းစောဦးကကလားဆိုပြီးတော့ပြောနေတယ်ကလားဆိုတာကျွန်တော်မြန်မာနိုင်ငံမှာပဲလူဟိုနှိမ်နှင်းတဲ့စကားဆိုတာကဘာမှကျွန်တော်မကြားဘူးပါဘူးကျွန်တော်လည်းဟလာတင်းုံလည်းတွားတယ်ရိုးရဲတွားတယ်နိုင်ငံဟိုမလေးလည်းရောက်ပါတယ်အိန္ဒိယလည်းရောက်ပါတယ်အဲ့ဒါကလူအခွင့်အရေးချိုးဖောက်တာနဲ့အတူတူပဲလားနော်တိုင်းသားနေပြည်တော်မှာတိုင်းသားတွေကငွေရက်ကလည်းပြောပါတယ်ဗမာဆိုမယုံဘူးဟလာကချင်ရဟလာကျွန်တော်တို့အန်ဒီပြောတာလည်းကြားဘူးပါတယ်အဲလူအခွင့်အရေးဆိုတာကအဲ့လိုဟိုတိုင်းသားနေပြည်တော်မှာတော့ခုနတို့လိုအစ္စလာမ်ဆိုရင်ခိုးဝင်လာလားလို့တို့အဲ့လိုမေးနေတယ်သာသာရိုးရိုးဘာနေဆက်ကိုပြောတာမဟုတ်ဘင်္ဂလားဒီစစ်ပြည်နေဆက်ကိုပြောတာမဟုတ်ဒီရှမ်းပြည်နယ်တို့ဟာလားကေပြည်နယ်တို့မှာအဲ့လိုအပြောခံတယ်ဒါလူခွင့်ရထိုးပေါက်ခံရတာနဲ့မတူဘူးလားအဲ့ဒီဆိုတာကဟိုဘာပဲပြောပြောဥပဒေတော့လုံးလာပါတယ် ဟိုဒီမဘာသာအဖွဲ့တွေကိုလည်းတင်းကျပ်အောင်ဥပဒေနဲ့လည်းလှုပ်လာပြပါလေ။နောက်စစ်တပ်ကလည်းအခုလှုပ်လာတယ်။ဟာလာမရောက်နိုင်လေဘာပဲပြောဘာသာရေးတွေနဲ့လိုက်လေးလာကြတယ်။ဟိုပါဝင်ပေးတယ်။အဲ့တော့ဒီဘုံကြီးဝင်းတော်ပြောနေတာကလားလို့မခေါ်ပါနဲ့။အေးတော်မဲ့အစ္စလာမ်လို့ဗာမွတ်စလင်လို့ပြောသေးတယ်။အေးတော်မဲ့တော်တယ်မှနေတဲ့သဘုံတော်မဲ့သူကမွတ်စလင်လို့ပြောတယ်။အဲ့ဒါလူခွင့်ရင်ချိုးဖောက်တာလားမချိုးဖောက်ခံရတာလားအဲ့ဒါတစ်ချက်လောက်
โอเคโอเคกูตามมาจนตู่มีไปมานอกถ้าตรอชิตู่เปลี่ยนไปแห่ถ้าไปขึ้นมาเลยกูผู่เลตู่ตึกๆซุนนี่เมี้ยงๆลงยาได้ครับกูผู่เลจ้าบาล่ะ
โอเคตนเอาเยอะอยู่นะโอเคจ้าได
้โอเคเปียวบาเปียวบาครับ
โอเคตนเลิกอยู่ก็ไม่กินนะฮะนมัสการเดี๋ยวตนงามอยู่เลยนะครับครับยุคนี้เราไม่ได้กันโน
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အကောင်မျိုးမင်းလှည့်ပြီးပါကျေးဇူးပါပဲခင်ဗျာကျွန်တော်အကောင်မျိုးမင်းကိုပြန်မေးချင်ပါတယ်အရင်ဆုံးဦးတမ်းမောင်ပြောသွားတဲ့ကိစ္စကတော့ဒီရခိုင်မှာဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့အခြေခံပြီးပြောပါတယ်အဓိကတော့ဘာသာရေးရလွတ်လပ်ခွင့်အခုပြောမယ်ဆိုရင်လည်းနိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ရှိရင်မြန်မာနိုင်ငံတော်တော်လေးဝေဖန်ခံနေရတာရှိပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့အကောင်မျိုးမင်းအရင်ဆုံးပြောစီချင်ပါတယ်နောက်တစ်ခုကကိုဖြူလေးပြောသွားတဲ့အခြေအနေမှာ135မျိုးလူမျိုး135မျိုးဟာဒီတဲမှာဒီထကြွပုံကန်တာတွေရှိတယ်ဒါလူခွင့်ရေးလားဆိုတော့ဒါဒီချင်းလေးလင်းနဲ့ခြုံပြီးတော့ကော်မျိုးမင်းပြည့်စေချင်ပါတယ
်ဟုတ်ကဲ့ပထမဦးဆုံးကျွန်တော်အနေနဲ့ယုံကြည်တာကတော့လူတိုင်းကလွတ်လပ်စွာယုံကြည်တွေးခေါ်ခွင့်ရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ယုံကြည်ခေါ်ခွင့်ရှိတယ်လို့မယုံကြည်ခွင့်မကိုးကွယ်ခွင့်လည်းရှိပါတယ်ဒါကတကယ့်ကိုအခြေခံကြရရပါလူတစ်ယောက်ရဲ့ယုံကြည်ကိုးကွယ်မှုပေါ်အခြေခံပြီးတော့ခွဲကြတာတွေမုန်းကြည့်တာတွေအကြမ်းဖက်တာကဘလို့မှမလုပ်တင်တော့အရာဖြစ်ပါတယ်ဒါကကျွန်တော်တို့ပြောချင်သောအခြေခံကြတော့လူခွေတီးရဖြစ်ခုနကအမိခေါ်ဝမှုအပိုင်းမှာခုနကပြောထားတဲ့ချိန်မှာအဲ့ဒီခေါ်ဝမှုကတော့ကျွန်တော်ပြောချင်တဲ့တစ်ခုကဒီခေါ်ဝတဲ့ခါမှာအဲ့ဒီလူတယောက်ရဲ့ဂုဏ်သိက္ခာနဲ့စိတ်ဓာတ်ကိုဘလောက်ထိမျက်နာစေလဲဆိုတဲ့ပုံမှာအများကြီးမူတည်ပါတယ်တစ်ခါတလေကျွန်တော်တို့ကနာမည်ခေါ်လိုက်တဲ့ခါမှာကိုကမရည်ရွယ်ပေမဲ့အဲ့နာမည်ခေါ်တဲ့အသုံးနှုန်းအောက်မှာချိုးနေတာတွေမုန်းတီးတာတွေအချင်းသေးတာတွေပါတဲ့ခါမှာခံရသူတွေဒါကဘလို့မှသူ့ရဲ့ဂုဏ်သိက္ခာကိုကျွန်တော်တို့မြစ်တက်စရာမရှိဘဲနဲ့နှိမ့်ကြစရာဖြစ်လာပါတယ်နောက်တစ်ခါဒီလိုမျိုးခေါ်ခံထိတဲ့သူ့ရဲ့ရွယ်ချက်ကိုယ်တိုင်ကလည်းမုန်းတီးမှုတွေပါလာတဲ့ချိန်မှာဒါကလူချင်းချင်းမှာနာမည်ပေါ်မှာအခြေခံပြီးတော့ခွဲခြားမှုတွေဖြစ်လာတယ်ဒီတက်ပုံပုံပြီးတော့အကြမ်းဖက်မှုတွေဥတည်နိုင်တဲ့အတွက်လူတယောက်မချိုက်တဲ့နာမည်ကိုမခေါ်ဝေါ်ခြင်းကကျွန်တော်တို့အမှန်တော့ရှောင်ကျဉ်သင့်သောလူရဲ့တိလာလည်းဖြစ်တယ်၊ကျင့်ဝင်လည်းဖြစ်တယ်။လူအခွေရကြည့်မယ်ဆိုဂုံသိက္ခာကိုတိကျနေနေအတွက်ဒါကိုလည်းကျွန်တော်ဘလို့မှလက်မခံသင့်ဘူးလို့ပြောချင်ပါတယ်ခင်ဗျာ။ဒါပထမဆုံးနေကုန်တစ်ခုပါ။နောက်ထပ်တစ်ခုကတော့သင်္ကန်းတွေကနေခုနလိုဖိနှိပ်မှုဖြစ်တဲ့အခါမှာတွန်းလန့်ကြတယ်တွန်းလန့်ကြတယ်။ကျွန်တော်ကိုယ်တိုင်လည်းဒီတိုင်းမြန်မာနေဆက်မှာဒီတိုင်းတော့ကဆိုရင်ခရင်မွန်ခရင်နီရှမ်းစတဲ့တိုင်းရင်းသားတွေကလက်နဲ့ကင်တော်နံမှုကျွန်တော်တွေ့ရပါတယ်။အဲ့တွေ့မှုကလက်ကားမဟုတ်ဘူးခင်ဗျာ။ကျွန်တော်တို့ဓာတ်သူညီများမှုမရှိတာတွေကျွန်တော်တို့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုချိုးဖောက်မှုတွေဖြစ်တဲ့အတွက်ကြောင့်မလို့ဓာတ်သူညီမျှရေးအတွက်တိုက်ပွဲဝင်တဲ့သဘောမျိုးဖြစ်ပါတယ်။အဲ့တော့သူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးနဲ့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်ဓာတ်သူညီများကွန်တွေတိုက်ပွဲဝင်တဲ့အရာကကျွန်တော်တို့လူခွေရလှုပ်ရှားမှုတစ်ခုဖြစ်ပါတယ်။ဒါပေမဲ့လက်နဲ့ကင်ခြင်းမကင်ခြင်းကတော့နောက်ထပ်စူးမိစရာဖြစ်ပါတယ်။အဲတော့ဖိနှိပ်မှုရှိလာခြင်းလူတွေကဒန်းတူညီမမှုကိုတောင်းတလာတယ်။အဲ့ဒီအတွက်တိုက်ပွဲဝင်လာတယ်။မိမျိုးစုံနဲ့တိုက်ပွဲဝင်တဲ့ခြေထဲမှာလက်နဲ့ကင်တိုက်ပွဲဝင်နေရတော့နှလုံးရည်နဲ့တိုက်ပွဲဝင်တာကိုရှိပါတယ်။အဲတော့ဒီလိုမျိုးစန့်ကျင်ပုံကံမှုတွေကိုကျွန်တော်တို့မဖြစ်စေခြင်းမှုဆိုရင်ဒန်းတူလေးစားသောဒန်းတူညီမသောဆက်ဆံသောနိုင်ငံရေးစနစ်အမှန်တရားကျွန်တော်တို့ဒီအုတ်ချုပ်ရေးစနစ်ပုံစံရှိဖို့အထူးအရေးကြီးပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်မတ်တဇာရှင်လက်ယူလဲသူတို့မိကုန်းနေနဲ့ပတ်သက်လို့ဖြည့်စေချင်ပါတယ်ခုနကဦးတမ်းမောင်ပြောသွားတဲ့ထက်မှာသကလုံးရခွဲခြားဆက်ဆံလို့ခံစားရတဲ့ကိစ္စတွေပါအဲ့တော့ပြောရမယ်ဆိုရင်မြန်မာနိုင်ငံဟာလူမှုကွန်ရက်တီမှာအမုန်းစကားတွေပြန့်နှံ့မှုတော်တော်ပြင်းထန်တာဖြစ်တယ်ဆိုပြီးကမ္ဘာကလည်းတတ်မှတ်တာတော့ခံရရပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံရဲ့လက်ရှိတာမန်လူတွေကြားတဲ့လူငယ်တွေကြားတဲ့လူခွင်နဲ့ပတ်သက်လို့နားလေခံစားမှုခုနခွဲခြားဆက်ဆံမှုအမုန်းတရားဖြန့်ချိမှုဒါတွေနဲ့ပတ်သက်လို့မတ်တဇာရှင်လက်ယူဘာများပြောလို့ပါလဲ
ကျွန်တော်နိုင်ငံမှာတော့အမုန်းစကားဆိုတဲ့စကားလုံးပေါ့နော်ဒီစကားလုံးတော့ကျွန်တော်တို့ကအသက်ဆန်းလက်ရှိအခြေအနေကြီးကိုဖြစ်နေရဲ့ hate speech လို့ပြောပြမိတယ်တကယ်တကယ်မြန်မာပြည်မှာဒီပေါ်မှာအထူးတလဲလိလာမှုလိုက်စားမှုဒါရီကလည်းအရင်အားနေနေပါတယ်အသက်ကြီးဒါရီကကျွန်တော်တို့ဒီလိုမျိုးလေလိုင်းပေါ်ကနေပို့ပြီးတော့အသိပညာဖြန့်ဝေလို့ရမယ်အခြေအနေပေါ့နော်အဓိကအားဖြင့်ကတော့ဒီအာတဘာသူရဲ့အစုဖွဲ့ပေါ့နော်အစုဖွဲ့ဆိုတော့ကျွန်တော်တို့ဒါကျမတို့ဒီလူခွေမှာဆို protected characteristic လို့ပြောလို့ရတာပေါ့နော်ကျမတို့အထူးကိုကာကွယ်ပေးထားရမယ့်အုပ်စုတွေဆိုတာရှိပါတယ်အထက်မှာဆိုရင်ကျမတို့တိုင်းရင်းသားတွေပါမယ်နောက်အဲဒီရင်းစိတ်ခံယူမှုကွဲပြားတဲ့သူတွေပါမယ်နောက်ဘာသာရေးယူဆရပေါ့နော်မတူညီတဲ့ဘာသာရေးယူဆရရှိနေတဲ့လူတွေပါမယ်ဒီလိုမျိုးအာဒီ characteristic တွေရှိနေတဲ့အုပ်စုတွေပေါ်မှာအဲကျမတို့ဒါဖေရှားဖေရှားတာမျိုးဒါမှမဟုတ်သူတို့ပေါ်မှာ cancer ဖွဲ့ချလိုတဲ့သဘောသဘာဝအနေနဲ့အခြေခံထားပြီးတော့ပြောဆိုဆွေးနွေးဟာရတော့နိုင်ငံမှာပျော်ပျော်ပြက်အနေနဲ့ဖြစ်စီပေါ့နော်ပြောင်းနောက်ပြီးဖြစ်စီအများဆုံးကျမတို့အိမ်တွင်းမှာတော့မှကိုမကြိုက်တဲ့သူတယောက်ဆိုကလားလေးစသဖြင့်ခေါ်လိုက်တာမျိုးပေါ့နော်ဒါဒီတစ်ထပ်သူရဲ့ခံစားသွားရမယ်ခံစားချက်ဒါတွေကိုထက်သွင်းစဉ်းစားမှုအရင်အားနေပါတယ်ကျမတို့ဒါပညာရေးကနေစပြီးတော့ဖြစ်စီအိမ်တွင်းကနေဖြစ်စီကျမတို့သတိထားရမယ်သင်ကျင်ရမယ်အသုံးအနှုန်းမျိုးတွေပေါ့နော်ကလားလေးတွေမဟုတ်ပါဘူးကျမတို့ပညာရေးမကြိုက်တဲ့အမှဝတ်တုတ်ကြီးတို့တရုတ်တို့စသဖြင့်ဒီလိုအသုံးအနှုန်းတွေဟာလေတဘာသူမကြိုက်ဘူးဆိုရင်မကြိုက်ဘူးလို့ထုတ်ပေါ်ပြောဆိုလာခဲ့တယ်ဟုတ်ဒါရက်တန်ရမယ်တောင်းရင်ရှိပါတယ်ဒါကျမတို့ရဲ့အခြေခံကျင့်ဝတ်ဖြစ်ပါတယ်နောက်ထပ်ကျမတို့ဒီတိုင်းဒါမျိုးနဲ့ဆိုရင်မှမြန်မာပြည်မှာဆိုရင်ဒါဒီမွတ်စလင်အစ္စလမ်ပေါ့နော်အစ္စလမ်မျိုးပေါ်မှာကျမတို့ဒီခွေးတပ်စစ်တမ်းမှုဟာဆိုရင်တကယ်နဲ့နဲ့ဆိုင်ဆိုင်ကြီးကိုရှင့်နေရမြင်ရတဲ့အနည်းဆုံးကျမရှေ့ကပြောခဲ့သလိုပါတီအနိုင်ရပါတီကိုယ်တိုင်ကပါတီဝင်တွေပေါ်မှာဝင်ရောက်ရှင်ပြခွင့်မပေးတဲ့အခြေအနေကကျမတို့တကယ်ကိုစိုးရင်ဖွယ်ရပါဒါသူတို့ရဲ့ယုံကြည်မှုပေါ်မှာအခြေခံပြီးခွေးတပ်စစ်တမ်းမှုကိုအနိုင်ရပါတီကိုယ်တိုင်ကလှုပ်ဆောင်နေရဖြစ်နေပါတယ်ဒါတိတ်ကိုရှက်ဖို့ကောင်းပါတယ်ပေါ်2020ခေါက်ပွဲမှာဆိုလဲအယုံကြည်မှုပေါ်မှာအခြေခံတဲ့အသားရောင်ပေါ်မှာအခြေခံတဲ့လိန်ပေါ်မှာအခြေခံပြီးတော့ဘသူ့ကိုတော့ပေးပြိုင်မယ်ဘသူ့ကိုတော့ပေးမပြိုင်ဘသူ့ကိုတော့မဲထည့်မယ်ဘသူ့ကိုမဲမထည့်ဘူးဆိုတာကြီးကကျွန်တော်နိုင်ငံရဲ့အလားလာလုံးဝကောင်းမွန်တဲ့အလားလာတော့မဟုတ်ဘူးလို့ပြောချင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလီလိုက်စီစဉ်အချိန်ဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဥအောင်မျိုးမင်းနဲ့မတင်စားရှင်းလိုက်ကြီးနောက် channel သွားရှင်နေအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်စီစဉ်ကိုတော့တင်ပါပဲညနာခွဲပြီးပါခင်ဗျာ
ကိုတန်းညုံစီစဉ်ထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေးလိုက်စီစဉ်ကို VOA Burmese News Facebook စာမျက်နှာကနေပြီးတော့လည်းပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။မနေ့ကဗုဒ္ဓနေ့မနေ့ပိုင်း6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 639 43တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့။နားဆင်ကြမဲ့သတင်းပတ်ဆင်ကဏ္ဍတွေကတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ဣရိယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်အစီအစဉ်တွေပဲဖြစ်ပါရဲ့ရှင်။အခုအင်ကာနေညဘက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်ခင်ဖြူထွေးကပြောပြပေးပါဦးမယ်ရှင်
။ဆီးရီးယားနဲ့တူရကီနယ်စပ်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းဖို့သူညွှန်ကြားထားပေမဲ့ဒီဆီးရီးယားနိုင်ငံအတွင်းအစွန်းရောက်ဖွဲ့တွေကိုတိုက်ခိုက်ရမှာအမေရိကန်နဲ့အတူလက်တွဲတိုက်နေတဲ့ခတ်လူမျိုးစုလက်နက်ကိုင်တွေကိုအမေရိကန်ကစွန့်ခွာထားခဲ့မှာမဟုတ်ပါဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲဒီကတပ်ဖွဲ့တွေအပေါ်မှာတူရကီအစိုးရကတိုက်ခိုက်လာနိုင်ခြေရှိတဲ့အပေါ်သမ္မတထရမ့်ကတင်းတင်းမာမာသတိပေးပြောဆိုထားပါတယ်။ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့စုံစမ်းစစ်ဆေးတဲ့အထိဖြစ်လာခဲ့တဲ့ဒီသမ္မတထရမ့်နဲ့ယူကရိန်းအစိုးရအရာရှိတွေကြားဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်လို့ဥရောပဆိုင်ရာအမေရိကန်တန်မတ်ကြီး Gordon Sondland ကိုလွှတ်တော်ရှေ့မှောက်စစ်ဆေးမေးမြန်းတာကိုလက်မခံဖို့သမ္မတထရမ့်အစိုးရကညွှန်ကြားထားပါတယ်။သမ္မတနဲ့ယူကရိန်းဆိုရအရာရှိတွေကြားဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးတမတ်ကြီးဆောင်းလန်ကိုဒီကနေ့မနက်ပိုင်းလွှတ်တော်မှာတကပိတ်မေးမြန်းဖို့အောက်လွှတ်တော်ရေးရာကော်မတီ၃ခုကစီစဉ်ထားတာပါ။ဒါပေမဲ့ဒါကိုလက်မခံဘူးနိုင်ငံခြားရေးဌာနကညွှန်ကြားထားတာကြောင့်တမတ်ကြီးအနေနဲ့ညွှန်ကြားချက်အတိုင်းလိုက်နိုင်ရမှာဖြစ်တယ်လို့သူရဲ့ရှင်းနေကပြောပါရရှင်။စိုက်ပျိုးရေးကိုအခြေခံတဲ့မြန်မာနိုင်ငံအနေနဲ့စိုက်ပျိုးသီးနှံတွေပြည်ပတင်ဖို့ရောင်းချနိုင်တဲ့အလားအလာကောင်းတွေရှိနေတယ်လို့ဒီကဏ္ဍနဲ့ဆက်ဆက်တဲ့ပုဂ္ဂလိကလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်အမေရိကန်အစိုးရကဆက်လက်အားပေးထောက်ပံ့ပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Scott Marcier ကပြောပါရယ်မြန်မာစိုက်ပျိုးတောင်သူတွေအတွက်အရေးသွေးကောင်းမွန်တဲ့လယ်ယာထွက်ကုန်ပစ္စည်းတွေတိုးမြှင့်စိုက်ပျိုးထုတ်လုပ်နိုင်အောင်နဲ့တောင်သူတွေဝင်ငွေပို့ရစေမယ့်ဈေးကွက်ချဖွေရမှာကူညီဆောင်ရွက်ပေးနိုင်မယ့်အစီအစဉ်တွေကိုအမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကနေတင်ဆက်ဆောင်ရွက်နေတဲ့အကြောင်းတန်မတ်ကြီး Scott Marcier ကဒီကနေ့ပဲပြောဆိုသွားတာပါရှင်
င်္ဂါနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမခင်ဖြူတွေပြောပြပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ရှင်။အခုညထုတ်လွှင့်ပေးခဲ့တဲ့9နိုင်ကနေ10နိုင်ထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြပြခြင်းည10နိုင်ကနေ17နိုင်ထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့ဖန်ယူနိုင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအပိနိုင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.